Welcome to the Voice of America in Burmese.
Mingla mena kimashe Washington Bureau of VOA American Tanga ni 2018 khu ni December 10 ye tanin la ni nenek khin season go Myanmar Sanaw Jain mena 6 nai ga ni 9 nai thi line to meter 32 40 48 tu ga ni dai yai thon le paw ma ba shin Jama injin nai ma
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထွက်ခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံကနည်းပညာကုမ္ပဏီအကြီးအကဲကိုဖမ်းဆီးလိုက်တဲ့အပေါ်ကန့်ကွက်ကြောင်းအမေရိကန်တာအမတ်ကိုဆင့်ခေါ်ပြီးတော့တရုတ်အစိုးရကသတိပေးလိုက်ပါတယ်ပြင်သစ်သမ္မတအမနွယ်မက်ခရွန်ဟာပြင်သစ်နိုင်ငံမှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်လို့တနင်္လာနေ့မှာမိန့်ခွန်းပြောကြားဖို့ရှိပါတယ်မြန်မာအစိုးရကဖွဲ့ပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဟာမြန်မာနိုင်ငံကိုရောက်ရှိလာနေကြပါပြီဒီလိုထွက်ခြားတဲ့သတင်းတွေကိုကုညာဝန်းရောင်နဲ့အတူတင်ပြပေးတော့မှာခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့မြန်မာနိုင်ငံကိုပထမဆုံးအခြေချစ်ချီခီးစဉ်ဖြစ်အိန္ဒိယသမ္မတရောက်ရှိလာမှာပါဒီခီးစဉ်ဟာလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုအဓိကထားဖို့ရှိမယ်လို့သုံးသပ်ချက်တွေရှိနေပါတယ
်ဆိုရင်အိန္ဒိယကျိုးစားပုံရဲ့အမှန်ညွန်ကြည့်ရင်ဒီမြန်မာနိုင်ငံဆိုရနဲ့တက်နိုင်လို့တော့သူထိနိုင်အောင်တော့ကျိုးစားပါလိမ့်မယ်
ဒါကတော့မြမအရေးအကဲခတ်တူက VOE ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံကြားမှာပါရှင်ဒါပြင်မြမအရေးသုံးတက်ချက်အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုံးတွင်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်တရုတ်နိုင်ငံကနည်းပညာကုမ္ပဏီအကြီးအကဲကိုလိန်လယ်မှုနဲ့ကနေဒါနိုင်ငံမှာဖမ်းဆီးလိုက်ပြီးအမေရိကန်နိုင်ငံကိုပို့ပေးဖို့အမေရိကန်အစိုးရရဲ့တောင်းဆိုချက်ကိုပြင်ထန်စွာကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးကိုတရုတ်အစိုးရကတင်းငွေနဲ့မှာဆင့်ခေါ်သတိပေးလိုက်ပါတယ်။တရုတ်နိုင်ငံကနည်းပညာပိုင်းဆိုင်ရာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗဏ္ဍာရေးမှုလည်းဖြစ်ကုမ္ပဏီကိုတည်ထောင်သူရဲ့သမီးလည်းဖြစ်တဲ့မောင်ဝမ်ဇူးကိုဖမ်းဆီးမှုဟာအင်မတန်မှားယွင်းတဲ့လုပ်ရဖြစ်ကြောင်းအီရန်နဲ့ကုန်သွယ်မှုမပြုဖို့ပိတ်ပင်ထားတဲ့အမေရိကန်ရဲ့ဥပဒေကိုချိုးဖောက်မှုနဲ့အခုလိုဖမ်းဆီးပြီးအမေရိကန်ကိုပြည်နယ်နာပေးခိုင်းထားတဲ့အစီအစဉ်ကိုပယ်ဖျက်ပေးဖို့တောင်းဆိုကြောင်းတရုတ်အစိုးရကပြောပါတယ်မောင်ဝမ်ဇူးကိုကနေဒါနိုင်ငံဗန်ကူးဗားလေဆိပ်မှာဒီဇင်ဘာ1ရက်နေ့ကဖမ်းဆီးလိုက်တဲ့အပေါ်ကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာကနေဒါသံမကြီးဂျွန်မက်ကလမ်ကိုစင်ခေါ်ပြောဆိုပြီးနောက်တနေ့မှာပဲတရုတ်လက်ထောက်နိုင်ငံရဲ့ဝန်ကြီးလီယူချန်းကအမေရိကန်တာမတ်ကြီးတယ်ရီဘရန်စတက်ကိုစင်ခေါ်သတိပေးလိုက်တာပါအမေရိကန်ရဲ့လုပ်ရဟာတရုတ်နိုင်ငံသားတွေရဲ့အခွင့်အရေးကိုကြီးမားစွာချိုးဖောက်ရာရောက်ကြောင်းနဲ့အမေရိကန်တို့ရဲ့လုပ်ရဟာလည်းမနစ်မြိုပေါ်ရာကောင်းကြောင်းလက်ထောက်ဝန်ကြီးလေယူချန်းကတာမတ်ကြီးဘရန်စတက်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနကပြောပါတယ်တကယ်လို့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့မန်ဝင်စုအနေနဲ့ထောင်ဒဏ်အနှစ်30ကြာခံရနိုင်ပါတယ်
ပြည်ထောင်စုနိုင်ငံတော်ဝန်ဆန္ဒပြမှုတွေသတင်းလေးဘက်ထဲဝင်လာပြီးအကြမ်းဖက်မှုတွေရှိလာခြင်းဆန္ဒပြသူတွေထောင်ထဲချီဖမ်းဆီးထားကြမှာပဲပြည်ထောင်စုသမ္မတမက်ခရွန်ကဒီကနေ့တနင်္လာညနေပိုင်းမှာတိုင်းပြည်ကိုမေကွန်းပြောကြားမှာဖြစ်ပါတယ်သမ္မတကအဲ့ဒီလိုမေကွန်းမပြောခင်အကြမ်းဖက်ဆန္ဒပြမှုတွေကခရစ်စမတ်အပန်းဖြေရာသီကိုထိခိုက်စေနိုင်တာကြောင့်ဒါကိုဘယ်လိုဖြေရှင်းသင့်တယ်လဲဆိုတာကိုလူသမားသမ္မတခေါင်းဆောင်တွေဒေသဆိုင်ရာကိုယ်စားလှယ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့မှာတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်ဆန္ဒပြသူတွေပြစ်ပောက်ထားတဲ့ကြောက်ခဲတွေမီးလောင်ကားအပိုင်းအစတွေဖျက်ဆီးခံရတဲ့ဆိုင်ငံအပိုင်းအစတွေကိုပြည်ထောင်နိုင်ငံတော်ဝန်အလို့သမားတွေကတနင်္ဂနွေနေ့မှာရှင်းလင်းခဲ့ပါတယ်ဒီတော့တွင်ပြင်သစ်ကဆန္ဒပြမှုတွေဟာရာသီဥတုထိန်းသိမ်းရေးဆိုင်ရာ2015ပဲရစ်သဘောတူညီချက်ကနေတူနှုတ်ထွက်ဖို့ပို့ပြီးခိုင်မာသွားစီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ပြောစကားကိုပြင်သစ်နိုင်ငံရေးဝန်ကြီးကကျွန်တော်တို့ဟာအမေရိကန်ပြည်တွင်းရေးကိုဝင်မဆွတ်ခဲ့တယ်လို့ပြင်သစ်ရဲ့ပြည်တွင်းရေးကိုလည်းသမ္မတထရန့်အနေနဲ့ဝင်မဆွတ်ဖို့ပြန်လည်တုတ်ပြန်ခဲ့ပါတယ်။ဆန္ဒပြပွဲမှာအခုချိန်ထိလူ2000နီးပါးဖမ်းဆီးခံရပါတယ်
။ဒီမိုကရက်အောက်လွှတ်တော်အမတ်တွေကသမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ဖို့ကြားနာပွဲတွေဖိအားပေးလှုံ့ဆော်နိုင်တယ်လို့အထင်ကြီးအမေရိကန်လွှတ်တော်အမတ်တဦးကပြောကြားလိုက်ပြီးသမ္မတဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာနိုင်ရရေးအတွက်လူလိန်တွေနဲ့ပေါင်းစည်းကြံစည်ခဲ့တယ်လို့လည်းပြောကြားလိုက်ပါတယ်။သမ္မတထရန့်အပေါ်ဆွဆွဲပြောဆိုနေတဲ့ကိစ္စတွေဟာဘလောက်အရေးကြီးတယ်ဆိုတာကိုလွတ်တော်အမတ်တွေဆုံးဖြတ်ကြရမှာဖြစ်ကြောင်းရှစ်လမှာအောက်လွှတ်တော်ကိုထိန်းချုပ်တော့မဲ့ဒီမိုကရက်ပါတီကဥပဒေရေးရာကော်မတီဥက္ကဋ္ဌလောင်းဂျရက်နက်လာက CNN ရုပ်သံတင်းဌာနကိုတင်းတင်းကနေမှပြောကြားလိုက်တာပါဒါပေမဲ့တမရကိုတရားစွဲမယ်ဆိုရင်အရေးကြီးတဲ့အကြောင်းအရာတွေပေါ်အခြေခံပြီးဆက်ဆိုတင်ကြောင်းလဲသူကပြောပါတယ်2016ခုနှစ်တမရရုပ်ောက်ပွဲမှာတိုင်ငယ်လေးမှာသူ့ရဲ့အရှုပ်တော်ပုံတွေအပြင်ကိုထွက်မလာစေအောင်နှုတ်ပိတ်တဲ့အနေနဲ့တမရထရန့်ကအမျိုးသမီးနှစ်ဦးကိုအမေရိကန်ဒေါ်လာ38,000ပေးဖို့သူ့ကိုညွှန်ကြားခဲ့ကြောင်းတချင်ကတမရရဲ့ကိုပိုင်ရှင်းနေဖြစ်ခဲ့ဘူးသူမိုက်ကယ်ကိုဟန်းကထွက်ဆိုခဲ့တယ်လို့အစိုးရရှင်းနေတွေကပြောဆိုအပြီးနှစ်ရက်အကြာမှာလွတ်တော်မှနက်လာကသူ့ရဲ့ယူဆချက်တွေကိုအခုလိုပြောကြားလိုက်တာပါတကယ်လို့အစိုးရရှင်းနေတွေပြောတဲ့အတိုင်းသာမှန်ကန်ခဲ့ရင်အဲ့ဒီကိစ္စကို
အဲ့ဒီကိစ္စနဲ့သမရကိုတရားဆွဲလို့ရနိုင်ကြောင်းလဲလွတ်တော်အမှတ်နဲ့လာကပြောပါတယ်။ရေမင်းနိုင်ငံကဟူဒီတပုန်နေနဲ့ရေမင်းအစိုးရကိုယ်စားလှယ်တွေကြောင့်ဆွေနိုင်ငံမှာလက်တော်ကျင်းပနေတဲ့ဆွေနွေးပွဲတွေအစဉ်ပြေတိုးတက်မှုရှိခဲ့မယ်ဆိုရင်ဟူဒီတပုန်တွေဘက်ကအခုတည်းပို့ပြီးပွင့်ပွင့်လင်းလင်းဆွေနွေးသွားမှာဖြစ်တယ်လို့ဟူဒီဘက်ကပြော တရင်းနောက်တွေကိုပြောကြပါရစေ။နှစ်ဖက်ကိုယ်စားလှယ်တွေကြာကူရသမဂ္ဂကဂျာဝင်ညှိနှိုင်းပေးနေတဲ့အကြောင်းအရာတချို့ရှိပြီးအကျဉ်းသားဖလှယ်ရေးနဲ့မြို့တော်စာအနာနိုင်ငံတကာလီစိတ်ပြန်လည်ဖွင့်နိုင်ရေးတို့လည်းပါဝင်လာပါ။အကျဉ်းသားဖလှယ်ရေးကိစ္စကိုတော့ဆွေရင်ဆွေးနွေးပွဲမတိုင်ခင်ကလေးကနှစ်ဖက်သဘောတူထားပြီးဖြစ်ပေမဲ့စာအနာလီစိတ်နဲ့ဒီစိတ်ကမ်းမြို့ကြီးတစ်ခုကိုပြန်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းလေးကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံတမရကဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဖိလစ်ပိုင်ဒုတိယနိုင်ငံရေးဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌဟောင်းနဲ့လက်ရှိအဖွဲ့ဝင်ဖြစ်သူတာမကြီးရိုစာရီယိုမနာလိုရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်လူသားချင်းစာနာထောက်ထားမှုကိစ္စရမျက်ဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုရုံးနဲ့အရေးပေါ်ကဲဆဲညှိနှိုင်းရေးမှူးဟောင်းကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမကြီးကင်ဇိုအိုရှိမာတို့ဟာဒီဇင်ဘာလ9ရက်တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရောက်ရှိလာကြပြီဖြစ်ကြောင်းအစိုးရပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်စုံစမ်းရေးကော်မရှင်ဥက္ကဋ္ဌနဲ့တာဝန်ရှိသူတွေအခုဒီချိန်မှာမြန်မာနိုင်ငံကိုဘာကြောင့်လာကြလဲဆိုတာနဲ့သူတို့ခီးစဉ်အသေးစိတ်ကိုဖော်ပြမထားပေမဲ့သူတို့ဟာလက်ရှိရခိုင်ပြည်မှာဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာနဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာတွေပြုလုပ်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလှုပ်ပိုင်ခွင့်အပြည့်အဝပေးဖို့မြန်မာအစိုးရကိုအရှိတောင်အာရှနိုင်ငံရေးဝန်ကြီးတွေကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတိုက်တွန်းခဲ့ကြကြောင်းစင်ကာပူနိုင်ငံရေးဝန်ကြီးဗီဗီယန်ဘလတ်ခရစ်စနန်ကလည်းအောက်တိုဘာလ၂ရက်နေ့မှာပြောကြားခဲ့ပူပါတယ်။
မလေးရှားနိုင်ငံဘီနန်ကျွန်းမှာလူကုန်ကူးသူတွေလို့ယူဆရတဲ့အသက်35နှစ်နဲ့45နှစ်ကြားမြန်မာအမျိုးသားနှုတ်နဲ့အမျိုးသမီးတဦးတို့ပါဝင်တဲ့အဖွဲ့ကိုမလေးရှားရဲကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။သူတို့သုံးဦးဟာဘီနန်ကျွန်းမက်မန်ဒင်းမြို့မှာခြံစောက်တွေအဖြစ်လုပ်ကင်နေကြပြီးသူတို့ရှိနေတဲ့အိမ်ထဲမှာမြန်မာနိုင်ငံသားတွေကိုပိတ်လောင်ထားတာဖြစ်တယ်လို့ဒေသဆိုင်ရာရဲအရှိကြီးကပြောပါတယ်။လူကုန်ကူးဂိုင်းလို့တံတရားဖြစ်ပွဲအဲ့ဒီလူသုံးဦးကိုဖမ်းဆီးပြီးတဲ့နောက်မလေးရဲနဲ့လူကုန်ကူးမှုတပ်ဖြည့်ရေးအဖွဲ့တွေကဆက်လက်ရှာဖွေကြရမှာအင်ပေါ်တက်မှာပုံနေတဲ့အသက်19နှစ်ကနေ50ကျားနောက်ထပ်မြန်မာနိုင်ငံသား19ဦးကိုဖမ်းမိခဲ့တာပါအခုလိုဖမ်းဆီးမှုအတွင်းမိုဘိုင်းဖုန်းတွေပါဝင် ATM ဘဏ်ကတ်တွေအတော်များများတော့မျိုးစုံနဲ့မလေးရှားရင်းဂစ်ငွေ800ကျော်ကိုလည်းသိမ်းမိခဲ့ပါတယ်လူကုန်ကူးသူတွေလို့အဓိကသံသယရှိတဲ့မြန်မာ3ဦးတော့မလေးရှားလူကုန်ကူးမှုတပ်ဖြည့်ရေးဥပဒေပုံမှန်26ကအရစစ်ဆေးသွားမှာဖြစ်ပြီးနောက်ထပ်19ဦးကိုတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့အတွက်လူဝင်မှုဥပဒေအရစစ်ဆေးသွားမှာဖြစ်တယ်လို့ဆိုပါတယ်
မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမကောင်းမအောင်ရည်ရွယ်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံက POSCO Daewoo ကုမ္ပဏီကရခိုင်ပြည်နယ်မှာအောင်ကျွန်းမှာအခမဲ့နေအောင်ကြီးစွန့်အင်သုံးဓာတ်အပိတ်ဆက်ယုံတိဆောက်ရေးအတွက်စတင်အုံမြင့်ချတဲ့အခမ်းအနားတင်းရင်းတွေနေ့ကကျင်းပခဲ့ပါတယ်မြန်မာအစိုးရလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနရဲ့မြစ်တာရက်ခံချက်အရကျွန်းပေါ်မှာရှိတဲ့မိသားစု1000လောက်အတွက်အလျားစစ်တပ်အားဖြန့်ဖြူးပေးနိုင်မယ့်စီမံကိန်းကိုစတင်ခဲ့ပြီဖြစ်ကြောင်း POSCO Daewoo ကုမ္ပဏီကပြောပါတယ်သူတို့အနေနဲ့မြန်မာနိုင်ငံကိုအခုလိုကူညီခွင့်ရတဲ့အတွက်ဝမ်းသာကြောင်းနဲ့ LNG တန်းငွေဖြန့်ချေတာမီနယ်တည်ဆောက်ရေးနဲ့ပုဂ္ဂလိကလျှက်စစ်တပ်အားထုတ်လုပ်ရေးလုပ်ငန်းတွေမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကုမ္ပဏီ CEO ကင်မြုံဆန်းကပြောပါတယ်မီဂါဝတ်900ထုတ်နိုင်တဲ့လျှက်စစ်တပ်အားဆက်ယုံတည်ဆောက်ပြီးတစ်ဖက်မှာလည်း LNG တန်းငွေတွေထုတ်လုပ်ဖြန့်ချိနိုင်မဲ့တာမီနယ်တည်ဆောက်ပြီးမြန်မာနဲ့တရုတ်နိုင်ငံတို့ကိုဖြန့်ဖြူးနိုင်ဖို့ POSCO Daewoo ကုမ္ပဏီကကြိုးပမ်းနေတာပ
ါ။ကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ဟာအင်တာနက်ကိုအသုံးပြုနေကြတယ်လို့နိုင်ငံတကာဆက်သွယ်ရေးလုပ်ငန်းသမဂ္ဂ ITU ကပထမဆုံးအကြိမ်ထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်။ဒီနှစ်ကုန်ပိုင်းအထိလေ့လာချက်တွေအရကမ္ဘာလူဦးရေ 3.6 ဘီလီယံလောက်ကအင်တာနက်အွန်လိုင်းမှာရှိနေကြတယ်လို့ဆိုပါတယ်။အင်တာနက်သုံးဆသူအများစုကိုတော့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာတွေ့ရပြီးအဲ့ဒီနိုင်ငံတွေကလူဦးရေ80ရာခိုင်နှုန်းကျော်ကအွန်လိုင်းသုံးဆွဲနေတာပါ။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာလည်းအင်တာနက်သုံးဆမှုတဖြည်းဖြည်းတိုးလာနေပြီး 2005 ခုနှစ်တုန်းကခုနှစ်သက်သမခုနှစ်ရာခိုင်နှုန်းရှိခဲ့ရာကဒီနှစ်ထဲမှာ 45.3ရာခိုင်နှုန်းတိုးလာပါတယ်အဲ့ဒီတည်းကမှာအာဖရိကတိုင်းမှာတော့အင်တာနက်သုံးသူအရန်တိုးလာကြောင်း 2005 မှာနှစ်ရာခိုင်နှုန်းသာရှိခဲ့ရာက28မှာ25ရာခိုင်နှုန်းနီးပါခုန်တက်သွားတယ်လို့ IDU ကပြောပါတယ်
တင်မာနေနေခင်တဲ့ရင်စီစဉ်ကိုကိုစောဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် India သမ္မတ Ramnath Kovind ရဲ့ပထမဆုံးချိန်ချစ်ကြည်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတော့မှာပါရခိုင်ပြည်နယ်မှာတရုတ်ရဲ့ကြောက်ဖြူစိတ်ကန်းတိဆောက်မဲ့ကိစ္စ လုံခြုံရေးဆိုင်ရာချင်းချောက်မှုဖြစ်အထူးစိုးရိမ်ပကင်းဖြစ်နေတဲ့အိန္ဒိယအတွက်တော့အခုဒီသမ္မတရဲ့ခီးစဉ်မှာလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုအဓိကထားဆွေးနွေးဖို့ရှိကြောင်းသုံးသပ်ချက်တွေရှိနေပါတယ်အကြောင်းဆုံးဆက်ပြီးနားဆင်ပါရှင်ဒီဇင်ဘာလ10ရက်ကနေ14ရက်နေ့အထိ9ရက်ကြာမြန်မာနိုင်ငံခီးစဉ်မှာအိန္ဒိယသမ္မတ Ramnath Kovind အနေနဲ့အာဆီယံဒေသအတွင်းအိန္ဒိယနဲ့အနီးကပ်ဆက်ဆံရေးရှိဆုံးမြန်မာနဲ့ နိုင်ငံဆက်ဆံရေးပုံမအားကောင်းခိုင်မာအောင်တည်ဆောက်ဖို့ရှိပါတယ်။အိန္ဒိယအစိုးရဟာတရုတ်ရဲ့မြန်မာနိုင်ငံတဲကြောက်ဖြူစိတ်ကန်းတည်ဆောက်မှုနဲ့ပတ်သက်ပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချမှုရှိတာလို့သတ်မှတ်ထားတာမို့သမ္မတရဲ့ခီးစဉ်အတွင်လုံခြုံရေးဆိုင်ရာအလေးပေးဆွေးနွေးဖို့ရှိတယ်လို့အိန္ဒိယမြန်မာဆက်ဆံရေးအကဲခန့်
ကျေပြလာဆောက်တဲ့ကိစ္စတခုလေးကိုအိန္ဒိယကအတော့ကောင်းခဲခဲနဲ့ရင်ဆိုင်ခဲ့ရတာပေါ့အဲ့ဒီနောက်မှာဒီစစ်တွေစစ်ကန်းကိုအိန္ဒိယကကြိုးစားလုပ်တယ်နော်အိန္ဒိယနဲ့ဇက်ဒေတာနှစ်ခုဖြစ်တယ်ပထမတော့ချင်းပြည်နယ်နောက်ဒုတိယရခိုင်ပြည်နယ်ပေါ့ဒီနှစ်နှစ်ရာကိုလည်းသူအာရုံစိုက်ပြီးအိန္ဒိယကကြိုးစားခဲ့တယ်ခုနောက်ဆုံးဖြစ်လာတဲ့စစ်တွေရဲ့ကြောက်ဖြူရဲ့နောက်အ ော့အိန္ဒိယကသူ့လူမျိုးရေးအတွက်ကတော့မနဲ့တေရဲ့ဗမာပြည်ပေါ်မှာချေယူမှုဖြစ်နေတခြားအိန္ဒိယမျိုးပေါ်မှာချေယူနေမှုပေါ်မှာအိန္ဒိယကအန္တမဆိုရင်ကောင်းကျလျာဖြစ်တယ်ဆိုတာတဲ့အမှတ်ပါပဲ
မြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်မှာကြောက်ဖြူရည်နဲ့စိတ်ကန်းတိဆောက်ရေးမြန်မာနဲ့တရုတ်ကြားနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ကိစ္စဟာပါကစ္စတန်မှာတရုတ်ရဲ့ဂေါ်ဒေါ်စိတ်ကန်းတိဆောက်မှုထက်တောင်ပိုပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုအဖြစ်အိန္ဒိယအစိုးရကသတ်မှတ်ခဲ့တာပါအရင်ကတရုတ်ရဲ့ကြွေးထောင်ကြောက်ထဲမိစေမယ်လို့မြန်မာဘက်ကဆိုရင်မှုတွေဖြစ်ပြီးနောက်ပိုင်းကြောက်ဖြူရည်နဲ့စိတ်ကန်းတိဆောက်ရေးတရုတ်နဲ့မြန်မာနှစ်နိုင်ငံနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့အထက်မှာအရင်ကကုန်ကျငွေအမေရိကန်ဒေါ်လာ9ဘီလီယံအစား1.3သန်းအထိရှော့ချခဲ့တာဖြစ်ပါတယ်။နောက်ဒီစီမံကိန်းကိုတရုတ်နိုင်ငံရဲ့ CTIP Group က80ရာခိုင်နှုန်းနဲ့မြန်မာဘက်ကကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကနေ30ရာခိုင်နှုန်းရင်းနှီးမြှုပ်နှံကြမှာဖြစ်ပါတယ်။အခုလိုကြောက်ဖြူစိတ်ကန်းတိဆောက်ရေးပမာဏကိုရှော့ချလိုက်ပေမဲ့ဒီစီမံကိန်းကိုစောင့်ကြည့်လေ့လာနေတဲ့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောပြချက်အရအဲ့ဒီဒေတာတဝိုက်တရုတ်ရဲ့လှုပ်ရှားမှုတွေနဲ့တိဆောက်မှုလုပ်ငန်းတွေကိုသူတို့စုံစမ်းထောက်လှမ်းချက်အရစီမံကိန်းရဲ့ရည်ရွယ်ချက်နဲ့လက်တွေ့ဆောင်ရွက်ချက်တွေဟာတသက်မတ်သေးဖြစ်မနေဘူးလို့ဆိုပါတယ်။ဒါကြောင့်လဲအိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလုံခြုံရေးစီးပွားကိုအဓိကထားဆွေးနွေးလိမ့်မယ်လို့ဒေါက်တာတင်းဆွေကသုံးသပ်ပါတယ်
။ဆိုရင်အိန္ဒိယကျိုးစားပုံရဲ့သမန်းကြောင့်ကြည့်ရင်ဒီမြန်မာနိုင်ငံဆိုရနဲ့တက်နိုင်လောက်တော့သူထိန်းနိုင်အောင်သူကကျိုးစားပါလိမ့်မယ်။မြန်မာနိုင်ငံကလည်းတရုတ်ကြီးရဲ့ဖြစ်ဖြစ်အိန္ဒိယကြီးတဲ့ဖြစ်ဖြစ်ဘယ်နိုင်ငံမှသာမပြင်းပြင်းနဲ့ထိန်းကြီးတဲ့ပေါ်စီဟုတ်တယ်ရှင်ဆိုတော့ကျင်တော့လိမ့်မယ်။ဒီမှာတော့တမျိုးပေါ့လားဆက်ဆိုရင်တမျိုးကတော့တမျိုးဖြစ်တော့ခုလက်ထက်မှာဒီဒီမိုကရေစီဆိုတာကိုခေါ်ပေါင်းယူပြီးအိန္ဒိယဟာသူ့ရဲ့လူမျိုးရေးသူ့စီးပွားအတွက်မြန်မာနိုင်ငံနဲ့တက်နိုင်ဆုံးချိုးစားဆွေးနွေးလိမ့်မယ်လို့ညွှန်ပြရပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိအသုံးပြုနေပြီဖြစ်တဲ့စစ်တွေစိတ်ကန်းကိုတိစောက်ပေးခဲ့တာပါ။ဒါအပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာသူ့နိုင်ငံရဲ့ပါဝင်ကူညီမှုကိုအိန္ဒိယဘက်ကအလေးနက်ပြသခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနေရပြန်ပို့ခံရမယ့်ရိုဟင်ဂျာဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်မြောက်ပိုင်းအိမ်ယာစီမံကိန်းမှာအိမ်အလုံးပေါင်း250ခုအိန္ဒိယကတိစောက်ပေးဖို့အစီအစဉ်ရှိပါတယ်။အခုအိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်တွင်တိစောက်ပြီးသွားတဲ့အိမ်အလုံးပေါင်း50ခုမြန်မာအစိုးရကိုတရားဝင်ပေးရပွဲရှိကြောင်းနိုင်ငံသားရေးဌာနအတွင်းဝင် VJ Gokhil က
ဒီကရက်တဲ့တရင်ဘက်အတွင်း New Delhi ကတင်းစာရှင်လင်းပွဲမှာပြောသွားပါရယ်ဒီကနေ့နေပြည်တော်ကိုရောက်ရှိလာမယ့်အိန္ဒိယသမရရမ်နတ်ကိုဗင်းနဲ့သမရဂရောရူဟာဒီဇင်ဘာလ17ရက်နေ့မှာသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါရယ်ရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကြားမှာပါအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာအရှိန်ရှော့ချဖို့သဘောတူညီခဲ့ပေမဲ့လာမယ့်ရက်90အတွင်းကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံကြားရေရှည်တည်မြဲမဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိမလားဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေပါတယ် VOA အင်ဂျီရောဆိုင်ယာသတင်းတောက်ပက်စီရီဒါကူဆွာရာပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်
အမေရိကန်နဲ့တရုတ်ကြားလာမယ့်ရက်ပေါင်း90အတွင်းသွင်းကုန်ကုန်သစ်နောက်ထပ်တိုးမကောက်ဖို့နဲ့မပြေမလည်ဖြစ်နေတာတွေကိုညှိနှိုင်းဖြေရှာဖို့သဘောတူညီခဲ့ပြီးနောက်မှာတော့အမေရိကန်စတော့ဈေးကွက်ပြန်ပြီးတော့အခြေအနေကောင်းလာပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံပူးတဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့သိပ်ပြီးတော့အသေးစိတ်ဖော်ပြထားတာမရှိပါဘူး။အမေရိကန်ပေါ်သွင်းကုန်ကုန်တိုးစီးချက်ထားတာကိုချက်ချင်းဖယ်ရှားမှာဖြစ်ပြီးအမေရိကန်ဒေါ်လာ1 trillion ဘူးတရုတ်နိုင်ငံဘက်ကပိုးပြီးတော့ကုန်သွယ်မှာဖြစ်တယ်လို့အင်မီရောကပြောပါတယ်။မူဝါဒရေးရာကြံပေးအဖွဲ့ National Economic Council ကစီးပွားရေးကြံ့ကျင်သူ Larry Kudlow က
These things depend on market conditions as you can imagine
အလုံးကမန်းထားတဲ့အတိုင်းဈေးကွက်အခြေအနေပေါ်မှာပဲမူတည်ပါတယ်။ဝယ်လိုကလည်းရှိပါတယ်။အရေးကြီးတယ်လို့ထင်တာကတော့ကုန်သွယ်ကွင်းတိုးစီးချက်တာကိုလျှော့ချသွားဖို့ပါ။တိုးပြီးတော့ခွန်ကောက်တာမျိုးမဟုတ်တဲ့တခြားကုန်သွယ်မှုအခန်းကဏ္ဍကအတားအဆီးကိုလည်းလျှော့ချပါလိမ့်မယ်။
တရုတ်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာဟာရေရှည်သဘောတူညီချက်တွေသူတို့ဘက်ကဘလောက်လေးနဲ့ထားမလဲဆိုတာကိုဖော်ပြမှာဖြစ်တယ်လို့လဲဆိုပါရယ်နိုင်ငံတကာလေ့လာရေးနဲ့မဟာဗျူဟာဌာနကတရုတ်အရေးကျွမ်းကျင်သူဘော်နီဂလက်ဆာက
စီဂျင်ပင် appears ready to make some
ထရမ့်အစိုးရကျင်းနတ်သွားလာအောင်အခိုင်အမာဆောင်ရွက်နိုင်ဖို့ရှီကျင်းပင်အနေနဲ့အဆင်သင့်ဖြစ်နေပုံပေါ်ပါရယ်ဒါပေမဲ့လည်းပူရဲထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ပြီးတက်အပ်တော့မပြောနိုင်ပါဘူးတရုတ်ဘက်ကထုတ်တဲ့ကြေညာချက်နဲ့ကွဲလွဲနေပါရယ
်ငွေကြေးဝန်ဆောင်မှုလုပ်ငန်းကြီးတွေနဲ့မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေအပါအဝင်ဈေးကွက်ချက်တွေမို့တရုတ်ဘက်ကစိတ်အားထက်သန်နေရလို့အခက်အခဲတွေကရှုမြင်ပါရယ်ဒါပေမဲ့လည်းအမေရိကန်ဘက်ကတောင်းဆိုသမျှလိုက်လျောပေးမှာမဟုတ်တာကြောင့်ထရမ့်အနေနဲ့ဒီအနေအထားကိုလက်ခံကောင်းလက်ခံမှာဖြစ်တယ်လို့ဆိုပါရယ် Brookings Institution က David Dollar က
I think there's a pretty good chance because as you get to the middle of the
year, the tone of the year, American စီးပွားရေးနှေးကွေးလာနိုင်တာကြောင့်အခုအချိန်ကအခွင့်ကောင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲတာထက်ဒီနိုင်အဆင်ပြေအောင်ဆောင်ရွက်ဖို့ဟာသူတို့အတွက်အကျိုးရှိစေပါတယ်
။တရုတ်အနေနဲ့ပေးထားတဲ့ဂရီတွေကိုချိုးဖောက်ခဲ့ပြီးပေမဲ့အခုလောက်အနေထားမျိုးရအောင်ညှိနှိုင်းနိုင်ခဲ့တာမျိုးမရှိခဲ့တဲ့အပြင်လက်ခဲတဲလိုက်အခြေအနေကိုနှစ်နိုင်ငံစလုံးကနားလေသဘောပေါက်ထားကြတယ်လို့အမေရိကန်ဘက်ကပြောပါတယ်။ဗန်နာယေးဝန်ကြီးစတီးဗ်မနူချင်က
I think President Trump and President Xi have
developed the Trump and the Xi တို့ကြားအလွန်ရေးကြီးတဲ့ဆက်ဆံရေးတည်းထူထောင်နိုင်ခဲ့ပါတယ်။စီးပွားအင်အားကြီးနှစ်နိုင်ငံအနေနဲ့ကိုယ်စီတာဝန်ယူရမယ့်အပိုင်းကိုနားလည်သဘောပေါက်ကြပါတယ်။
2019မတ်လတရနေ့ရောက်တဲ့အထိအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်သစ်မရရှိဘူးဆိုရင်တော့အမေရိကန်ဘက်က25ရာခိုင်နှုန်းသွင်းကုန်ကုန်တိုးကောက်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ
။ကိုအောင်ပါရှင်။ဒီတစ်ပတ်မြမအရေးဆွေးနွေးခန်းအစီအစဉ်မှာတော့ရန်ကုန်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကဂျပန်တန်မတ်ကြီးမာရုယာမာနဲ့တွေ့ဆုံမေးမြန်းထားတာကိုထုတ်လင်းပါပါရှင
်။ဒါနဲ့ငါတို့ကဒီမှာရင်းချင်းလေးတွေဒီမှာအင်းဒီချင်းနိုင်ငံတွေတရုတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ချင်တယ်ပူးပေါင်းဆောင်ရွက်မယ်ဆိုရင်ကောင်းမယ်ဆိုတဲ့စကားမျိုးကျွန်တော်နားလည်ပါတယ်။နောက်တစ်ခုကကျွန်တော်ဒီအပိုင်းထဲသိထားတာတစ်ခုကမြန်မာပြည်မှာလုပ်ငန်းအသီးသီးစီမံကိန်းအသီးသီးအကောင့်တွေပေါ်ဖို့တွေဂျပန်နဲ့တရုတ်ပူးပေါင်းဆောင်ရွက်ပြီးတော့အကောင့်တွေပေါ်ဖို့ဒါလားပြောဆိုဆွေးနွေးတာတချို့သို့မဟုတ်တွန်းတာတချို့တွန်းပေးတာတချို့ရှိရဲ့လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်။အတိအကျမှန်မှန်နဲ့ကျွန်တော်မသိပါဘူး။အဲ့လိုတရုတ်နဲ့ဂျပန်ပူးပေါင်းဆောင်ရွက်နိုင်မယ်အလားလားမြန်မာပြည်မှာဘယ်လောက်တိရှိပါလဲတမ်းပါကြီး
။ဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမြန်မာနိုင်ငံမြန်မာနိုင်ငံအတွက်ဒီမတမ်းမှာအရေးကြီးတာဗာတယ်ဆိုရင်အော်မြန်မာနိုင်ငံကနိုင်ငံရေးတည်ငြိမ်မှုဒီမိုကရေစီစီးဖို့ပြီးတော့နောက်တစ်ချက်ကစီးပွားရေးကပြန်ပြောင်းဖို့စီးပွားရေးပြန်ပြောင်းမယ်ဆိုပါမယ်အဲ့ဒါကဒေဇာပြန်ပြောင်းတယ်ပြီးတော့ဘာမှပြည်သူလူထုတိုင်းကအဲ့ဒါစီးပွားရေးတုတ်တယ်မှုအကျိုးကိုခံစားနိုင်တယ်အဲ့ဒါကိုကျွန်တော်တို့ကအကန့်တီဖို့ဆိုခြင်းတယ်အဲ့ဒါကိုအကန့်တီဖို့မယ်ဆိုရင်မြန်မာနိုင်ငံကနိုင်ငံတကာအကွန်လုံးနဲ့အဲ့ဒီဆက်ဆံမှုကမ္ဘောကလိုတယ်။ဒါကြောင့်အကူကရကိုင်းပြည်နယ်ဖြစ်စားကြ။အဲ့ဒီ တချို့အနောက်နိုင်ငံများနဲ့ဆက်ဆံမှုကဓာမျိုးဖြစ်နေပါတယ်။ဒါကြောင့်အဲ့ဒါကကျွန်တော်တို့အဒီဟိုမပြည့်စုံခြင်းပါ။တကယ်မြန်မာနိုင်ငံအနာဂတ်ကိုစဉ်းစားတဲ့ဆိုရင်ဟိုတရုတ်နိုင်ငံရောအနောက်နိုင်ငံရောအဒီအမေရိကန်အနောက်နိုင်ငံတို့ပြောရကမှအမေရိကရဲ့ပါပါမယ်။ EU နိုင်ငံများလည်းပါပါတယ်။ပြီးတော့အာဆီယံနိုင်ငံကအရေးကြီးပါတယ်။အဲ့ဒီတော့ဂျပန်လည်းပါပါမယ်။အဲ့ဒီတော့တကမာလုံးကနိုင်ငံတိုင်းကမြန်မာနိုင်ငံနဲ့အဆင်ပြေတဲ့ဆက်ဆံမှုရှိပေါ်တော့တယ်။အဲ့ဒီရှိမှပဲအဲ့ဒီမြန်မာနိုင်ငံအဲ့ဒီခုနပြောတဲ့နိုင်ငံရဲ့တည်ငြိမ်မှုစီးပွားရေးထုတ်တယ်မှုအကန့်တီပို့နိုင်ပါမယ်။ဒါကြောင့်အဲ့ဒီသဘောတရားနဲ့ကျွန်တော်တို့အဲ့ဒီတရုတ်နဲ့မကဘူးဗျ။ဟိုအနောက်နိုင်ငံအမေရိကန်နိုင်ငံတို့နဲ့ကျွန်တော်တို့မြန်မာနိုင်ငံအဲ့ဒီကိုဖြည့်အောင်ပူးပေါင်းပြီးဒီဆောင်ရခြင်းပါလေခင်ဗျာ
တမကြီးကိုကျွန်တော်မေကွန်းတစ်ခုပို့မှုလေးလေးမေးချင်ပါတယ်ကျွန်တော်တို့ပြည်သက်ကလည်းတည်ကျင်တဲ့မေကွန်း
တွေကို
ယုံကြည်ပါတယ်တရုတ်နဲ့ဂျပန်ကြားမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြင်းထန်ပြန်ဆိုင်လှုပ်ဆောင်နေရတဲ့အနေအထားမျိုးများရှိပါသလားတမကြီ
းအဲ့ဒါကကျွန်တော်တို့ကအပြင်းကလူတိုင်းကအဲ့ဒီလိုပြောပါတယ်ဆိုတော့အဲ့ဒါကအဲ့ဒီဟိုမခမမဘူးခင်ဗျာဆိုတော့ကျွန်တော်တို့ကဘာလုပ်နေတယ်လဲဆိုရင်မြန်မာနိုင်ငံစီးပွားရေးတုတ်တေဖို့အတွက်တကယ်မြန်မာနိုင်ငံကစီးပွားရေးတိုးတက်ပြီးတော့ပြည်သူလူထုကအဲ့ဒီအကျိုးကိုခံစားနိုင်ဖို့အတွက်ဘာအကူအညီများလို့အတွက်လဲအဲ့ဒါကိုစဉ်းစားပြီးတော့လုပ်နေပါတယ်ခင်ဗျာအဲ့ဒါကိုကျွန်တော်တရုတ်နဲ့ပိုင်ဆိုင်ချင်းတော့ဒီစီမံကိန်းလို့မယ်ဒါစီမံကိန်းလို့မယ်စဉ်းစားတာတခါမှမရှိပါဘူးဒါကြောင့်ကျွန်တော်ကခုနပြောတဲ့အတိုင်းမြန်မာနိုင်ငံစီးပွားရေးတကယ်စစ်မှန်လဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုစစ်မှန်လဲစီးပွားရေးဖွံ့ဖြိုးမှုဆိုတာကတော့အဲ့ဒီ sustainable ဖြစ်တယ်ပြည်သူလူထုကအဲ့ဒီအကျိုးကိုခံစားနိုင်တယ်။အဲ့ဒါကိုဖြည့်ရလို့မယ်ဆိုရင်ဟိုနိုင်ငံတကာဆက်ဆံမှုတကဘာလုံးဆက်ဆံမှုကအင်မတမအရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့ကပြိုင်ဆိုင်တယ်အဲ့ဒါတော့သူတို့မဟုတ်ပါဘူးခင်ဗျာ။
တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားတာဘာတွေဆိုတာကိုမြန်မာလူထုကတော့မများသိကြပါတယ်။တခြားနိုင်ငံတွေနဲ့ပတ်သက်လို့အဲ့လောက်ကြီးသိကြတာတော့မရှိပါဘူး။ဆိုတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လာရင်အတိအကျမဟာဗျူဟာမျိုးစိတ်ဝင်စားမှုဒီပါဆိုတာများကျွန်တော်တို့ပြည်သက်ကိုပြောပေးတိုင်း
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာဆိုရင်နှစ်ခုရှိပါတယ်အကြောင်းကနှစ်ခုရှိပါတယ်ပထမအကြောင်းကမြန်မာနိုင်ငံမှာဆိုရင်မြန်မာနိုင်ငံကကျွန်တော်ဂျပန်နိုင်ငံတွေခြေစူးရှိနိုင်ငံဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာတိုင်းမှာကျွန်တော်ပြောပါတယ်ဒုတိယကမ္ဘာစစ်ပွဲစီမှာကျွန်တော်တို့မြန်မာနိုင်ငံအထက်တပင်းဗမာလူမျိုးများမှုတိချင်းပါတယ်ဒုက္ခကိုပေးခဲ့တယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်ပွဲစီပြီးတဲ့အချိန်မှာကျွန်တော်တို့ဂျပန်ကိုအင်မတမအားပေးလိုက်တယ်အကူအညီပေးလိုက်တယ်။ဥပမာပြောမယ်ဆိုရင်စာနာရေးကာကိုတိတ်ရှားတဲ့အချိန်မှာတော့ဗမာစာကိုကျွန်တော်ဂျပန်ပြည်ကိုပို့လိုက်တာလည်းရှိပါတယ်။ဒါကြောင့်ကျွန်တော်ဂျပန်လူမျိုးတိုင်းကဘာကြောင့်လဲမသိပါဘူး။မြန်မာနိုင်ငံကိုလားတဲ့လူတိုင်းဂျပန်လူမျိုးတိုင်းကမြန်မာနိုင်ငံကိုအင်မတမချစ်တယ်ချိုက်တယ်သဘောချတယ်။ဒါကြောင့်ကျွန်တော်ကဒီတော့ဂျပန်နိုင်ငံအတွက်ဒီတော့တမိုင်းအရာပြည်သူလူထုအချင်းချင်းမှာဒီတော့အင်ကြီးတဲ့နိုင်ငံဆိုတော့ကျွန်တော်ဂျပန်နိုင်ငံအတွက်မြန်မာနိုင်ငံမှာပိုင်တခြားနိုင်ငံမှာလုံးဝနိုင်ငံတစ်ခုမှမရှိတော့ဘူး။ဒါကြအဲ့ဒီလိုနိုင်ငံဖြစ်တဲ့အတွက်ကျွန်တော်တို့ကအဲ့ဒီနိုင်ငံကိုနိုင်ငံမှာမြန်မာနိုင်ငံကနိုင်ငံရေးအရာတွေစီးပွားရေးအရာတွေဒီမှာတမတော်တဲ့နိုင်ငံဖြစ်တဲ့ချင်းတဲ့ဘို့အဲ့ဒါကပထမတစ်ခုဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါကမဟာဗျူဟာမဟုတ်ပါဘူး။ဒုတိယအခြေကမြန်မာနိုင်ငံဆိုရင်မဟာဗျူဟာအရာပြောမယ်ဆိုရင်မြန်မာနိုင်ငံကအာဆီယံနိုင်ငံမင်ပါတယ်ဖြစ်တယ်။အာဆီယံအာဆီယံနိုင်ငံများတဲ့နိုင်ငံဖြစ်တယ်။အဲ့ဒီမှာမြန်မာနိုင်ငံကလူဦးရေရာရောဒီစီးပွားရေးရောအကွန်ချိလိုက်တဲ့အခါမှာအင်မတမအင်ယာချိတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအင်ယာချိတဲ့နိုင်ငံတွေကျွန်တော်တို့ကအာဆီယံကျွန်တော်တို့ဂျပန်နိုင်ငံနဲ့ဖြစ်တဲ့နိုင်ငံရေးစီးပွားရေးအဲ့ဒါကိုကျွန်တော်တို့ဂျပန်နိုင်ငံစီးပွားရေးတုတ်တင်မှုနိုင်ငံရေးတည်ငြိမ်မှုလုံးကြောင်းရေးအဲ့ဒါကိုစဉ်းစားတဲ့အခါမှာကျွန်တော်တို့အရှေ့တနာရှာနိုင်ငံများရဲ့တည်ငြိမ်မှုစီးပွားတိုးတက်မှုကအင်မတမအရေးကြီးပါတယ်။အဲ့ဒီကိုချေးတာတဲ့ချေးတဲ့အခါမှာမြန်မာနိုင်ငံဆိုရင်အင်မတမအရေးကြီးပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကမြန်မာနိုင်ငံကိုပို့ပြီးတော့စီးပွားရေးထုတ်တယ်စေခြင်းနဲ့နိုင်ငံရဲ့တည်ငြိမ်မှုရစေခြင်းနဲ့ဒါကြောင့်အဲ့ဒါကကျွန်တော်တို့အရေးကြီးဖြစ်ပါတယ်။ဒါကြောင့်ခုနပြောတဲ့ခြေစူးသင့်တဲ့သဘောနဲ့မြန်မာနိုင်ငံကအရှေ့တန်အာရှာနိုင်ငံများမှာအင်မတမအရေးကြီးတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒီအကြံအကူကြောင့်ကျွန်တော်တို့ဆက်တင်နေပါလေခင်ဗျာ
။ဟုတ်ကဲ့ပါတမကြီး။တမကြီးရှင်းပြတာကျွန်တော်မလဲစိတ်ဝင်စား
ပါ။ဟုတ်ကဲ့
။အဲ့ဒါလေးစစ်သေးပဲကျွန်တော်ခေါင်းနဲ့တွေးဝင်လာတာကကျွန်တော်တို့ကတရုတ်ဂျပန်ချီနေမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောနေကြတာဆိုတော့မြန်မာလူထုပေါ်တယ်မြန်မာလူများအစုကြီးထဲမှာဟလာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့အဆိုးမဟုတ်ဘူးဆိုတော့မှနည်းနည်းမကောင်းတဲ့အမြင်လေးတွေရှိနေကြပါတယ်။ဒါလည်းတမိုင်းနဲ့ကြီးလာတဲ့ကိစ္စပါ။ဒါပေမဲ့ ဂျပန်နိုင်ငံနဲ့ပတ်သက်တော့မြန်မာလူကြီးဈာထဲမှာအဲ့ဒီလူမျိုးအမြင်မရှိဘူးလို့ကျွန်တော်ရေပုံရနားလည်ထားပါတယ်အဲ့ဒီပုံမှာရောတမန်ကြီးရောသဘောတူပါလား
ဟုတ်ကဲ့အဲ့ဒီနိုင်ငံနိုင်ငံဆိုရင်ဥပမာအင်ဂျီနာရှင်နိုင်ငံစစ်ဆံမှုကအိမ်မတမှာကဲ့ပါတယ်ဥပမာဘာပီပီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆိုရင်နေစပ်ဆက်နေပါတယ်ဆိုရင်ဟိုစစ်ဆံမှုကအမျိုးဆုံးရှိပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ဂျပန်နဲ့မြန်မာနိုင်ငံဆိုရင်နည်းနည်းဦးဝေးပါတယ်ခင်ဗျာအင်ဂျီနာရှင်နိုင်ငံတို့နိုင်ငံပြည်ပြင်မဲ့နည်းနည်းဦးဝေးတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အခြေအနေဂျပန်နိုင်ငံရဲ့အခြေအနေနဲ့တရုတ်နိုင်ငံအခြေအနေကမတူပါဘူးခင်ဗျာဆိုတော့ဒါပေမဲ့နိုင်ငံဆိုတာအကျဉ်းနေရာကိုရှေ့လို့လည်းမရပါဘူးဒါကြောင့်ကျွန်တော်တို့ကလည်းမျှော်လင့်တာကတော့တရုတ်နိုင်ငံဆက်ဆံမှုနဲ့အဆင်ပြေဖို့လည်းမြန်မာနိုင်ငံတွေအရေးကြီးတယ်ဆိုတော့ကျွန်တော်လုံးဝနားလည်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံမှုနဲ့အဆင်ပြေစေခြင်းနဲ့ပြီးတော့ခုနအရင်ပြောတဲ့အတိုင်းမြန်မာနိုင်ငံတကယ်စီပွားရေးနိုင်ငံရေးတုတ်တေဖို့စဉ်းစားမယ်ဆိုရင်ဟိုနိုင်ငံတကာဆက်ဆံမှုအဲ့ဒါကတရုတ်နိုင်ငံလည်းပါတယ်အနောက်နိုင်ငံလည်းပါတယ်အဆင်အနဲ့ပါတယ်အာရှနိုင်ငံလည်းပါတယ်အဲ့ဒီဆက်ဆံမှုအကုန်လုံးအဆင်ပြေမှုကတော့ပါတယ်ခင်ဗျာအဲ့ဒါပြဖို့ကျွန်တော်တို့အိမ်မသားမှခမျိုးရင်းနေပါတယ
်ဟုတ်ကဲ့ပါတယ်ကျွန်တော်နည်းနည်းလေးဆက်ဆက်တယ်လို့ယူဆပါမယ်နည်းနည်းလေးကွဲတယ်မိကုန်းတကူ
ဟုတ်ကဲ့ပါ
ဆင်ပါတယ်အဲ့ဒါကတော့ကျွန်တော်သိထားသလောက်ပေါ့နော်ကျွန်တော်မှားရင်လည်းပြင်ပေးပါကျွန်တော်သိထားသလောက်ဂျပန်နဲ့မြန်မာဆက်ဖက်နှစ်ခုကြာမှာလည်းပဲတချို့ဆက်ဆံရေးတွေရှိထားတယ်လို့ကျွန်တော်သိထားပါတယ်အဲ့ဒီဆက်ဆံရေးအခြေအနေလေးလည
်း
စစ်ဖက်ချင်းချင်းဆက်ဆံရေးစစ်တပ်ချင်းချင်းကျွန်တော်ကစစ်တပ်ချင်းချင်းလို့ဆိုတာလေစစ်ဖက်လို့ကျွန်တော်ပြောချင်ပါတယ်စစ်ဖက်ချင်းချင်းဆက်ဆံရေးအခြေအနေလေးလည်းနည်းနည်းရှင်းပြပေးပါ
ဦးကျွန်တော်တို့ကအဲ့ဒီဟိုတမတာဥတင်ဆင်းအစိုးရတက်လာတဲ့ချင်းမှာကျွန်တော်တို့တမတော်ကျွန်တော်တို့ဂျပန်ပြည်ကကာဂရီရဲ့တမတော်နဲ့ကျွန်တော်မြန်မာနိုင်ငံတမတော်နဲ့ကျွန်တော်တို့အခြေချင်းဆက်ဆံမှုအဲ့ဒါကိုကျွန်တော်တို့ဆက်လုပ်နေပါတယ်ခင်ဗျာဥပမာပြောမယ်ဆိုရင်ကျွန်တော်တို့ကမြန်မာနိုင်ငံတမတော်အရာရှိများကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ကာဂရီရဲ့တက္ကသိုလ်မှာပညာတော်တင့်အရာကျွန်တော်တို့လက်ခံလာတယ်ရှိပါတယ်ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီတမမဘေးအန်ဒရီကာဂရီဘုတ်အတွေ့ကျွန်တော်တို့ဂျပန်ပြီးမှာလဲတမတော်ကအိမ်မတမအရေးကြီးပါတယ်သူတောင်းကဒါကြောင့်မို့လို့ကျွန်တော်တို့ဂျပန်ပြည်မှာရဲ့အသွေးချုံအဲ့ဒီတဘောဘေးအန်ဒရီကာဂွေဘုအသွေးတမတော်ရဲ့ခန္ဓာကဘေရောခန္ဓာရှိတာလေအဲ့ဒါကိုကျွန်တော်တို့ရဲ့အဲ့ဒီဟိုအဲ့ဒီနေချင်းမပေးနေတာလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့အဲ့ဒီတော့အချင်းချင်းဆက်ဆံမှုလည်းရှိပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျတစ်ဆက်တည်းပါပဲဟိုဂျပန်စစ်ဖက်ကနေပြီးတော့မြန်မာစစ်ဖက်ကိုတခြားအကူအညီအထောက်ပံ့နေပေးတာရောရှိပါသေးလား
ဟုတ်ကဲ့ဝ
တ္ထုပစ္စည်းပိုင်းပေါ့
အဲ့ဒါတော့မရှိပါဘူးခင်ဗျကျွန်တော်တို့ကတကယ်ပြောမယ်ဆိုရင်အခုမြန်မာနိုင်ငံကတတ်မှတ်တော့ဆိုရင်ဟိုမြန်မာနိုင်ငံနိုင်ငံရေးဟိုအကြမ်းအမျိုးမျိုးကြောင့်ဟိုနိုင်ငံရေးမှာတဲ့အဓိကတာဝန်ထမ်းဆောင်ခဲ့ပါလေအခုကအဲ့ဒီဒီမိုကရေစီနိုင်ငံဖြစ်တာပေါ့အယတ္တအစိုးရပေါ်ပေါက်လာပါတယ်အင်နေရီဒီအစိုးရပေါ်ပေါက်လာတယ်ဒါပေမဲ့တတ်မှတ်တော့ကတော့ဆက်ပြီးတော့အရေးကြီးတဲ့ခံစားရှိပါတယ်ကျွန်တော်လုံးဝနားလည်ပါတယ်ငင်ချန်ရေးအတွေ့အထူးသဖြင့်အရေးကြီးပါတယ်ဆိုတော့ဒါပေမဲ့တတ်မှတ်တော့အစိုးရဒီမိုကရေစီအစိုးရအယတ္တအစိုးရပြည်လာတဲ့ချိန်မှာတတ်မှတ်တော့အယဘယ်လိုအဒီဟိုတောင်ဘယ်လိုပုံစံမျိုးနဲ့တောင်တန်းဆိုင်ရမလဲဆိုတာကကျွန်တော်တို့ဂျပန်အစိုးရရဲ့ဂျပန်နိုင်ငံရဲ့အသေးချုံကိုကျွန်တော်တို့ရှင်းပြပြီးတော့အဲ့ဒီကိုနားလည်မှုရနိုင်ဖို့အဲ့ဒါလည်းကျွန်တော်တို့အကူအညီများတစ်ခုပြပါရခင်ဗျာ
ဟုတ်ကဲ့ပါတမန်ကြီ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒုတိယပိုင်းအစီအစဉ်တွေကိုနားဆင်ရမှာပါရှင
်။ပြည်ဝင်မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဂိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဂိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာတော့
နိုင်ငံချစ်စိတ်အမျိုးသားရေးစိတ်ဆိုတာနဲ့ပတ်သက်ပြီးညီလာခံမှာပြန်ကြားရေးဝန်ကြီးဘာတွေပြောခဲ့သလဲဘာကြောင့်အဲ့လိုသူပြောရတာလဲဂျန်နလစ်တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေဟုတ်ရဲ့လားဆိုတာခုတစ်ပတ်လေ့လာဆွေးနွေးကြည့်ကြရအောင်ပါ
ဒါကတော့သတင်းသမားဆိုတာတိုင်းပြည်ပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေလားဆိုတာကိုဆွေးနွေးတင်ပြထားတာမျိုးစောင့်မျှော်နားဆင်ကြပါရှင်ဒါ့အပြင်ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းကြားမှာပါအခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်သောရရှင်နေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။မင်္ဂလာညကြံလေးပါ VOA ရေလို့ရေးလာတဲ့သောရရှင်ကတော့ Facebook စာမျက်နှာမှာ Linear ယူသွားတဲ့ Modern ဆိုတဲ့အကောင့်ပိုင်ရှင်မှာသူက VOA က Why Not သားတွေအားလုံးကျမ်းမာပျော်ရွှင်နိုင်ကြအောင်ဆူတောင်းပေးလိုက်ပါတယ်။ကျွန်တော်ကနိုင်ငံသားရောက်နေတဲ့သူဆိုပေမဲ့ VOA သတင်းတွေကိုနေတိုင်းနားထောင်တာပါ။အားပေးလျက်ပါ။ကျေးဇူးအထူးတင်ပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့အခုလိုအားပေးတယ်ဆိုရင်ဒီသောရရှင်ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်ရှင်။ VOA ကကျမတို့ကိုဗတ်စင်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်ကရေးလာကြတဲ့သူတို့ကိုယ်ပိုင်အမြင်တွေသူတို့ရှုထောင့်ကနေတင်ပြလာကြတဲ့သူတို့ရဲ့မှတ်ချက်တွေကိုပေါ်ပြပေးကြပါလိမ့်ရှင်။ကျမတို့ဒီဒီဇင်ဘာလအစပိုင်းတုန်းကမြန်မာနိုင်ငံအကြမ်းဖက်ပြည်ပခန့်တွေကြောင့်တင်းကျပ်အေးချမ်းမှုနဲ့နယ်လမထနိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကျမတို့ရန်ကုန်မှာရောက်နေတဲ့ VOA သတင်းတောက်ကိုကျော်ကျော်သိန်းတို့ပြီးတော့သတင်းယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူခရီးစဉ်ကပြန်လာတော့ဦးကျော်ဇန်သားကမြမရေးသုံးသက်ချက်အစီအစဉ်မှာသူကိုလှမ်းပြီးတော့သူရဲ့ခရီးစဉ်နဲ့ပတ်သက်လို့မေးမြန်းထားတာရှိပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်နေသူရဲ့ကိုယ်ပိုင်မြင်တွေကိုရေးလာကြတာဒီ Facebook မှတ်ချက်တွေကိုပြောပြပေးသွားခြင်းပါတယ်နော်။ဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒီမြန်မာနိုင်ငံတွေကလူတော်တော်များများဘဝင်မကျဖြစ်ကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းအဲ့ဒီဒေတာကိုကိုယ်တိုင်ပြီးတော့သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာဆွေးနွေးပြီးတော့သုံးသပ်ထားတာဖြစ်ပါတယ်။အေးအရာကိုရရခိုင်ပြည်တနာဆိုတဲ့တဲ့တင်ကိုနားဆင်ပြီးတော့ကိုစိန်ဆိုတဲ့တော်ရရှင်ရေးလာတဲ့မှတ်ချက်ကတော့မြမပြည်သူတိုင်းဟာမျှတာခြင်းပဲမျှခြင်းအမှန်တရားကိုမြင်လို့ခြင်းအခြေခံစိတ်တွေရှိကြပါတယ်အမှန်တရားနဲ့နှီးစက်တဲ့မျှတာတဲ့တဲ့တင်တိုင်းကြိုးစားပါတယ်ဟုတ်ကဲ့ပါနှီးစက်တဲ့တဲ့တင်ကတော့တဲ့င်းမှန်ဟုတ်မှမထင်ပါဘူးနော်မှန်တဲ့တဲ့င်းကိုကြိုးစားတယ်ဆိုတာကတော့ရထားဖို့အကြပါတယ်ရှင်သောထက်ဆိုတဲ့တော်ရရှင်ကတော့နှစ်ဖက်ကိုပဲမျှရေးသားခြင်းဟာအမှန်တရားနဲ့နှိစက်လို့ကြိုးစားပါတယ်။ထောက်ခံပါတယ်တဲ့။ဒီတော်ရရှင်ကလည်းအမှန်တရားနဲ့နှိစက်ပါတယ်လို့ပဲပြောထားတာစိတ်ဝင်စားစရာပါ။ဝင်းကျော်ဆိုးဆိုတဲ့တော်ရရှင်ကတော့မျှတာပြီးချုံငုံသုံးတက်နိုင်တဲ့တင်းသမားကိုဂုဏ်ပြုပါတယ်။ဒါပေမဲ့သူတို့ရေးတိုင်းနဲ့တင်းမှာဖော်ပြခံရမယ်မထင်ပါဘူးတဲ့။ဒါသူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ပါ။ကျော်ရဲမောင်ဆိုတဲ့တော်ရရှင်ရေးလာတာကတော့
ဒီလိုတင်းမျိုးကတော့မျှတာရဲ့လို့ယူဆမိပါတယ်။ဆိုတော့ဒီလိုတင်းမျိုးကိုမြန်မာဘာသာနဲ့ထုတ်လွှင့်ခဲ့တယ်လို့ကဘာရရက်ကလူတွေအတွက်ရောအင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်ပြီးပါပြီလားဒါမှမဟုတ်ထုတ်လွှင့်ဖို့အစီအစဉ်ရှိပါသလား
ဒီသတင်းကမျှတာရတဲ့အတွက်ကြောင့်မလို့ကဘာကလည်းတည်အောင်လို့နိုင်ငံတကာသုံးအင်္ဂလိပ်ဘာသာနဲ့လည်းပြန်ပြီးတော့ဘာသာပြန်ထုတ်လွှင့်သင့်ပါတယ်ဆိုပြီးတော့သူကအကြံပြုလာတာပါဒါမဲ့တော်ရရှင်တွေကဒီအမြင်မျိုးမျိုးနဲ့တုံ့ပြန်ကြတာတွေ့ရပါတယ်နော်ဒီသတင်းပေါ်မှာတင်ပြမှုကိုထောက်ခံတဲ့သူရှိသလိုတချို့တော်ရရှင်တွေကလည်းကန့်ကွက်တဲ့ပုံတွေနဲ့ရေးလာကြပါတယ်အဲ့လိုမျိုးကျမတို့တင်ပြတဲ့သတင်းတွေပေါ်မှာသဘောမတူလို့ရင်းရင်းတည်တည်ဆဲဆိုလာကြတဲ့အစာတွေကတော့အဆမ်းမဟုတ်တော့ဘူးလို့တော့မှပြောရပါမယ်ဒီလူမျိုးရေးပဋိပက္ခရဲ့နောက်ပိုင်းမှာပို့ပြီးရုံရင်းကြမ်းတမ်းတဲ့အသုံးအနှုန်းတွေနဲ့ရိုင်းရိုင်းပြပြဆဲဆိုလာကြတာတွေကိုအတော်လေးကိုတွေးရပါတယ်အဲ့လိုစားရဆိုတော့ကျမတို့ဒီလေလိုင်းပေါ်မှာနေမဖော်ပြပါဘူးနော်ကိုကိုထွန်းဆိုတဲ့တော်ရရှင်ကတော့
မြန်မာနိုင်ငံမှာသရုပ်ထမန်နိုင်ဆိုပြီးကြီးကြီးကျယ်ကျယ်ပြောဆိုနေကြတဲ့မီဒီယာတွေဟာတိုင်းပြည်အတွက်တကယ်အကျိုးပြုခဲ့သလားအကျိုးရုပ်စေခဲ့သလားဆိုတာဒီတွေ့ဆုံမေးမြန်းခန်းကိုဖတ်မိပြီးတေချာသိရှိခဲ့ရတဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါန်ဆန်းစုကြည်ဟာသတင်းမီဒီယာတွေအကြောင်းကိုမသိဘူးလို့ဝေဖန်နေကြတဲ့အချိန်မှာပဲသူပြောခဲ့တဲ့သတင်းမီဒီယာတွေအပေါ်အပြည့်အဝယုံကြည်လို့မရဘူးဆိုတဲ့စကားဟာမှန်ကြောင်းလည်းသိလိုက်ရပါတယ်။တာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့ဆိုရှယ်လူမှုကွန်ရက်က ယနေ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြောင်းအရာတော်တော်များများကိုအချိန်နဲ့တပြေးညီသိရှိရတဲ့အချိန်မှာပုံနှိပ်မီဒီယာတွေကတစ်ဖက်ဆောင်းနှင်းဆွတ်ဆွဲရေးသားမှုတွေကိုစိတ်မကောင်းစွာနဲ့တွေ့နေရတာပ
ါ။ဒီတော်ရရှင်ကတော့ဒီသတင်းမီဒီယာတွေတစ်ဖက်ဆောင်းနှင်းဆွတ်ဆွဲရေးသားမှုတွေအတွက်စိတ်မကောင်းပါဘူးဆိုပြောဆိုလာပါတယ်။နောက်ထပ်စိုင်းဝေရန်ဆိုတဲ့တော်ရရှင်ရဲ့အမြင်ကလည်းတမျိုးပါ။သူကတော့မြန်မာသတင်းမီဒီယာတွေအနေနဲ့မြန်မာလူမျိုးတွေဘက်ကနေပြီးတော့ဆောင်းပေးပြီးရေးသားရမယ်လို့ဆိုလာပါတယ်
။ VOA အနေနဲ့မြန်မာလူမျိုးအများစုကိုအခြေတည်ပြီးတော့သတင်းတွေယူတယ်ရေးသားတယ်ခြေကန်ကြကြနှစ်ဖက်အမြင်ကိုတုံးသက်ပြီးရေးသားမယ်ဆိုရင်မြန်မာလူမျိုးတို့ရဲ့ထောက်ခံအားပေးမှုကိုရမှာပါ။ဒါလို့မဟုတ်ဘဲတစ်ဖက်ဆောင်းနှင်းဖိအားပေးရေးသားမှုတွေရှိလို့ပြည်သူတွေအမြင်မကြည်ဖြစ်နေတာမြန်မာမြေမာနေမြန်မာရေးကိုတောက်ပြီးမြန်မာရဲ့မကောင်းကြောင်းတွေပဲတင်မဲ့ဆိုကန်တူအကျိုးပေးခံရမှာပါ။
ဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီမြန်မာမြေမာနေမြန်မာရေးကိုတောက်တဲ့အတွက်ကြောင့်မြန်မာတွေရဲ့မကောင်းကြောင်းကိုမရေးရဘူးလို့အကြံပြုလာတာပါ။တော်ရရှင်ကိုလေးကတော့
ဥကျသန္တာရဲ့မြန်မာရေးသုံးသပ်ချက်မှာကိုကျော်ကျော်သိန်းရဲ့ရခိုင်ခီးစဉ်အပေါ်မီးမြန်းကန်ကအားရစရာပါ။နိုင်ငံတကာရောမြန်မာမီဒီယာတွေပါအမြင်ပွင့်ပါစေ။ဗဲမလိုက်ချင်းဥပိ္ပခါဆိုသောသဘောကနှိယာမပါ။ရွေးညာအမည်မြန်မာပြည်သူတွေနဲ့အစိုးရလက်မခံကြောင်းသတင်းကြေညာရာတွင်ထည့်ပေးခြင်းကိုလည်းကျေနပ်မိပါတယ်ဘရာဗို
ဒါကတော့တော်ရရှင်ရဲ့အမြင်အမျိုးမျိုးဖြစ်ပါတယ်ရှင်အခုသတင်းတင်ပြမှုပေါ်မှာထောက်ခံတဲ့သူနောက်ပြီးတော့ကန့်ကွက်တဲ့သူဆဲဆိုတဲ့သူတွေမျိုးစုံဆိုတာတော်ရရှင်တိတာအောင်လို့ကျွန်မဒီကနေ့ဖော်ပြပေးတာဖြစ်ပါတယ်ကျွန်မတို့သတင်းဌာနရဲ့အနေနဲ့ကတော့သတင်းကိုအရှိအရှိတိုင်းအဖန်တရားတစ်ခုတည်းကိုပဲရေးသားဖော်ပြခွင့်ရှိပါတယ်နော်ဒါနဲ့အခုတော်တော်ရရှင်ရေးနေတဲ့ဒီကျမတို့ VOE ကထုတ်လွှင့်ချက်ဒီတီလုံးတန်ချေပြီးတော့သတင်းဖတ်တဲ့အတန်တိုးနေရဆိုတာဟိုပြီးခဲ့တဲ့တစ်ခါတော့လည်းကျမပြောခဲ့ပူပါရယ်နော် Facebook ကနားထောင်နေသူတွေစီကဒီစားအများစုရတာမလို့ Facebook ကနားထောင်နေပြည်သက်ပေါ်မှာပဲဒီတက်ရောက်မှုဖြစ်တယ်လို့ထင်ပါတယ်ဒီမှာဒီတော်ရရှင်ဒန်ဆန်ဆိုတဲ့တော်ရရှင်ရေးလာတာကတော့
VOE သတင်းတွေကိုအင်တာနက်ကနေဒေါင်းလုဒ်လုပ်ပြီးတော့နားထောင်နေပါတယ်သတင်းတွေအားလုံးကောင်းပါတယ်အစီအမပြေတာတစ်ခုကတော့တီးလုံးအတန်ချဲပြီးတော့သတင်းဖတ်တဲ့အတန်ကတိုးနေပါလေ။ငကြက်နဲ့နားထောင်ရတာအဆင်မပြေပါဘူး။တခြားသတင်းတွေကိုလည်းဒေါင်းလုဒ်လုပ်ပြီးတော့နားထောင်နေပါရယ်။အားလုံးအဆင်ပြေပါရယ်။တီးလုံးတန်နဲ့သတင်းဖတ်တဲ့ညီနေပါရယ်။ VOA ကိုလည်းထုံနီးတူစွာဖြစ်စေချင်ပါရယ်။အဆင်ပြေအောင်လုပ်ပေးပါလားဗျာ။ကျေးဇူးတင်ပါရယ်။ VOA ကိုအမြဲအားပေးနေပါရယ်
။ဒီတော်ရရှင်ကဒီတီးလုံးတန်နဲ့သတင်းဖတ်တဲ့မှာတီးလုံးတန်ကပို့ပြီးတော့ချဲနေပါရယ်ဆိုတော့ပြောလာတာပါ။ဒီမှာသူကငကြက်နဲ့နားထောင်နေဆိုလို့ငကြက်နဲ့နားထောင်လို့များတစ်ဖက်တည်းကအတန်ပိုကျဲသလား။ကျွန်မအဲ့ဒါကိုလည်းစဉ်းစားမိပါတယ်။နောက်ထပ်တော်ရရှင်တီဆက်ကတော့
ဒီတစ်ပတ်ပေးစာပြန်စာအစီအစဉ်ကကိုစော်ပြောတာမှန်တယ်။ယူရိုကသတင်းမှန်တွေကို free လွှင့်ပေးတာကျေးဇူးတင်ပေမဲ့ free လွှင့်ပေးတယ်ဆိုပြီးနားဆင်သူဆိုလိုချင်တာကိုသိအောင်မကြိုးစားဘူး။နေ့စဉ်သတင်းအတန်ဖိုင်တွေကို download ဆွဲပြီးငကြက်နဲ့တခြားနားထောင်ကြည့်ပါ။များသောအားဖြင့်တီးလုံးတန်ကကျဲပြီးလူတန်တွေကလုံးဝတိုးနေတယ်ဒီစာကိုလည်းစာပြန်ပေးပါဦး
။သူကတော့ download ဆွဲပြီးတော့သူကလည်းငကြက်နဲ့နားထောင်တာပါတဲ့။ဒါကြောင့်မလို့တီးလုံးတန်ကကျဲပြီးတော့လူတန်ကလုံးဝတိုးနေပါတယ်လို့ရေးလာပါတယ်။ဒီတော်ရရှင်နေနဲ့တိုက်ဆိုင်ပြီးတော့ဒီတော်ရရှင်နေလိုပဲအရင်ဘက်ကရေးလာတဲ့ဒီတီးလုံးတန်ကျဲတယ်ဆိုတဲ့တော်ရရှင်ကိုကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေသူ့ရဲ့စာကိုထုတ်လွှင့်ပေးလိုက်တော့ဒါကိုပြန်ပြီးတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ဒီတစ်ပတ်ထပ်ပြောလာတဲ့တန်ဆန်ဆိုတဲ့တော်ရရှင်ရောတီဆက်ဆိုတဲ့တော်ရရှင်ရောဒီတော်ရရှင်ပြောထားတဲ့နီလန်လေးနည်းနည်းလှုပ်ကြည့်ပါလို့လည်းအကြံပြုချင်ပါတယ်နော်။အခုပြန်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOA အတန်တိုးတယ်ဆိုပြီးပြောရတာကြားလို့ကျွန်တော်က podcast ကနေ subscribe လုပ်ထားတော့ auto phone နဲ့ကိုရောက်လာတော့နားထောင်ရတာအဆင်ပြေတယ်လို့အတန်ကြည်လင်ပြသားမှုလဲကောင်းမှန်ပါတယ်အတန်ဆိုးတယ်ဆိုတော့ကိုကိုဇော်လဲ subscribe လုပ်ထားပြီးနားထောင်ပါလားလို့အကြံပြုပါရစေကျေးဇူးတင်ပါတယ်ခင်ဗျ VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေ
ဟုတ်ကဲ့ပါသူကတော့ podcast ကနေပြီးတော့နားထောင်တာဖြစ်ပါတယ်တဲ့ဟုတ်ကဲ့ကျမပြီးခဲ့တဲ့ခေါက်တော့လည်းပြောခဲ့ပူပါတယ်เนาะ Facebook မှာအတန်တွေတမျိုးမျိုးဖြစ်နေရလို့ user ရလို့ဒီ podcast ဒါမှမဟုတ်လည်းကျမတို့ရဲ့ဒီ VOA website ကအတန်တွေကို download လုပ်ပြီးတော့နားထောင်နေဆိုရင်တော့ပို့တော့အဆင်ပြေတတ်ပါတယ်ဒါမှမဟုတ်လည်း radio ကဓာတ်ရိုက်နားထောင်တာမျိုးအဲ့လိုမျိုးဆိုရင်တော့အဆင်ပြေနိုင်မယ်ထင်ပါတယ်ရှင်ဒါမှလည်းဒီတော်ရရှင်ပြောနေတဲ့ဒီ Facebook ကအတန်တွေဒီတိုးနေရဆိုတဲ့အကြောင်းအရာကိုတော့ကျမတို့ဒီ Facebook ကျမ်းကျင်သူတွေနဲ့တိုင်ပင်ကြည့်ပါမယ်ရှင်ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့သူတို့ရဲ့အမြင်မျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရင်ရက်ချင်ပါသေးတယ်။တေးကြတဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါရဲ့ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။ဒီကောင်လာရဲ့တော်ရရှင်တယောက်ကိုအလှည့်ပေးစင်ပါတယ်ဒီတော်ရရှင်ကစမ်းဦးဆိုတဲ့တော်ရရှင်မှာကျွန်တော်ကအငြင်းနဲ့နားထောင်ဖြစ်တဲ့သူပါကားမောင်းနေရင်နားထောင်လာဆိုတော့တချင်းတောင်းစင်ပါတယ်စောင်းလာရဲ့မိုးခါရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဗျာတဲ့ဟုတ်ကဲ့ဒီတချင်းလေးကကျွန်မအမတန်ကြိုက်တဲ့တချင်းလေးလည်းဖြစ်ပါတယ်ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့မိုးခါရီဆိုတဲ့တချင်းကိုကျွန်မတို့နဲ့အတူတူ view တစ်ချစ်တော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားထောင်ကြည့်ပါဦးနော်
မာလီအမှန်တိုင်းမဲ့စကားတွေဆိုအဖြူတွေငါနှလုံးသားမရင်ရိုင်မို့ရှောက်တဲ့လမ်းတိုင်းချောင်တအောင်စဉ်းစားမိသမျှညီများအောင်စာနာထက်သောလူသားတယောက်ဖြစ်ခြင်းရဲ့လူတွေကငါခွင့်လွတ်တလာတဲ့တခါတည်းမျောလေးသလားမဖြစ်ပေမဲ့เมรันชมปีนี่เรงากูฉันเป็นหาไตหลองอมลาคันไหนสิดอลูกาเดียวผิดชินเดตะเกซูยินลูกบัวดูร้องงาบาเรสานาเซญญาเนปามตวาสีเนเมดูบีติยาเป็ดเป็ดกูมะเปญเนควาตองกูมูกายีญาတွေ့ဆိုအဖြူတွေငါနှလုံးသားမရင်ရိုင်ဘူးရှောက်တဲ့လမ်းတိုင်းဖြောင်းတောင်းစဉ်းစားမိသမျှအညီများအောင်စာနာတတ်သောလူသားတယောက်ဖြစ်ခြင်းလေတကယ်ဆိုရင်လူဘဝတို့တော်လုံးလာပါလေမမာနာညာရဲ့မျိုးများမရှိသေးနဲ့ဘယ်လူတွေတရားပြည့်ပြည့်ကိုမပြတ်နဲ့ခွာတော့
တောင်းလိုက်ပြီဆိုထားတဲ့မောခါရေဆိုတဲ့တစ်ချက်နားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်ပြထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Local things are masura no show lekna ယုံကြည်ရသည်အကျုံးချက်သွား။
မရိတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်မှာခုဆက်လက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ကြရအောင်ပါနော
်။ကျော်ရှင်ပြေမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှိုးဆော်ခဲ့တဲ့နောက်
Taina Tida Rui, Tupi Dua Pritka Tida Ma Shire Le Lok Tu Tong Tu Rui, Yidam Yi Pikhi Awaare. Taina Tong Tu Rui Ne Yapa Apoi Ziri Ga, Di Uri Gu Bajau Miya Teta Ngu Kankwet Lu Shamuri Lo Ni Jaa Awaale. Di Jaune Patalu Lame Ingani Nya Dei Li Lai Sizem Ma Suni Tuabu Sizem Tawaare. Pawan Suni Mimian Lure Tura Shen Rui, Viwe Gu Kuya Telefon Nama Dui Chutin Pipu Ta Me Suyin, Dei Li Lai Sizem Lento Dei Che Ma Koi Vi Ma Pipaare. The Mamahu Kuya and Mien, Kuya and Migo Nigo, Sane Pissi, and Tan Fine Pissi, Jubilo People Talule Yavare. View in Mimawaya Funamaga, De Nitonyan Ne, Doshin Ne, Nanganga Li Pipilo, Email Saga, Burmese Egg Viewing News.com, Pipare, Bowen Sunni, Miman Jamet Russian Nugu, Jubilo.
ကဒါမျိုးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါဂျာနယ်လစ်ဆိုတာတိုင်းပြည်ပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင်
ဒီစမှာ9ရက်နေ့ကနေပြီးတော့မှာခုနှစ်ကြိမ်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကျင်းပပါတယ်။ညီလာခံဖွံ့ဝဲမှာပြန်ကြိုင်းဝန်ကြီးဒေါက်တာဖင်မြင့်အဖွဲ့အမှာစကားပြောခဲ့ပြီးနေ့မကူးခင်မှာကိုပဲမြန်မာဂျာနယ်လစ်ကွန်ရက်ပြန်မြန်မာအပါအဝင်မီဒီယာအဖွဲ့စည်း16ခုကသူ့မိန့်ခွန်းပါအချက်တချို့ကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အဲဒီကန့်ကွက်ချက်
ဘာတွေပြောခဲ့သလဲ။ဘာကြောင့်အဲ့လိုသူပြောရတာလဲ။ဂျာနလစ်တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေဟုတ်ရဲ့လားဆိုတာကုတပတ်လေးလာဆွေးနွေးကြည့်ကြရအောင်ပါ။
နီလာကမ္ဘာပြန်ကြိုင်းဝန်ကြီးဒေါက်တာဖေမြင့်ပြောခဲ့ပြီးအစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တာကတော့ညီကုန်းချုပ်အနေနဲ့ပုဂ္ဂိုလ်နှစ်ဦးရဲ့စကားကိုကိုးကားလိုပါကြောင်းပထမတစ်ခုမှာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးကျော်နိုင်ခေါ်ဆရာထက်မြက်ရဲ့စကားဖြစ်ပါကြောင်းမကြာမီကအင်တာဗျူးတစ်ခုတွင်ဆရာထက်မြက်ကသတင်းသမားတွေအနေနဲ့ဘာရှိတင်တယ်လဲဆိုတော့နိုင်ငံရဲ့အရေးအပေါ်လေးနက်မှုရှိဖို့လိုတယ်နိုင်ငံကိုချစ်တဲ့စိတ်နဲ့အမျိုးသားရေးစိတ်လည်းရှိဖို့လိုလိမ့်မယ်လို့ပြောကြခဲ့ပါကြောင်းမိမိနဲ့သဘောထားချင်းတူပါကြောင်းဇနနစ်တဦးသည်အများပြည်သူကိုမှန်ကန်သောသတင်းအချက်အလက်ပေးရန်တာဝန်ရှိပါကြောင်းရင်းမှသတင်းသမားတဦးအနေဖြင့်သူ၏အရေးကြီးသောတာဝန်ဖြစ်ပါကြောင်းတစ်ချိန်တည်းတွင်သူသည်နိုင်ငံသားတဦးဖြစ်ပါကြောင်းနိုင်ငံသားတဦးအနေဖြင့်နိုင်ငံချစ်စိတ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်များလေးသူ့မှာရှိရန်လိုအပ်သည်ဟုပြောလိုပါကြောင်းဆိုပြီးပြောခဲ့ပါတယ်။အဲ့ဒီအကြောင်းအရာကိုပဲသတင်းမီဒီယာကောင်စီဝင်တွေဂရုသစ္စာပြုတဲ့အခမ်းအနားမှာတမရဦးဝင်းမြင့်ပြောတာကိုလည်းဆက်ပြီးကိုးကားပြပါတယ်။တမရဦးဝင်းမြင့်ကနိုင်ငံတကာအတိုင်းဝိုင်းလည်းမှာကျွန်တော်တို့အားမွေးဖွားပေးလိုက်တဲ့အမိနိုင်ငံတော်ရဲ့ပုံရိပ်မြင့်မားလာအောင်ကျွန်တော်တို့နိုင်ငံသားများရဲ့ဂုဏ်သိက္ခာပိုမိုမြင့်တက်လာအောင်သတင်းမီဒီယာရဲ့စွမ်းအားနဲ့ပုံဖော်ပေးနိုင်ကြပါစေဆိုပြီးဖြစ်ပါတယ်။ဒီနေရာမှာဝင်းကြီးဒေါက်တာဖေမြင့်အနေနဲ့ဂျာနလစ်တွေကိုဘာကြောင့်နိုင်ငံချစ်စိတ်ရှိရမယ်အမျိုးသားရေးစိတ်ရှိဖို့လိုမယ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ရှိဖို့လိုတယ်သတင်းမီဒီယာစွမ်းအားနဲ့နိုင်ငံပုံရိပ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာပုံမြင့်တက်လာအောင်စွမ်းဆောင်ပေးဖို့လိုတယ်ဆိုတာရှင်းပြတာမျိုးတော့မတွေ့ရပါဘူးဖြစ်နိုင်တာတစ်ခုကတော့ဒီကနေ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေနဲ့ဂျာနယ်လစ်တွေရဲ့လွတ်ဆောင်ချက်တွေဟာနိုင်ငံချစ်စိတ်မရှိအမျိုးသားရေးစိတ်မရှိနိုင်ငံကုန်ကူလည်းမြင့်တင်မပေးဘဲနေတယ်လို့ဝန်ကြီးနဲ့အစိုးရဖွဲ့ကထင်မြင်ယူဆထားလို့ဖြစ်ပုံရပါတယ
်ဒီနေရာမှာသုံးသပ်လို့ရတာတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မွတ်စလင်သိန်းနဲ့ချီထွက်ပြေးခဲ့ရမှုစတာတွေနဲ့ပတ်သက်ရင်ကမ္ဘာမှာအစိုးရနဲ့တတ်မတော်ပုံရိပ်မကောင်းပါဘူး။အဲ့လိုပုံရိပ်မကောင်းတဲ့ကိစ္စနိုင်ငံတကာမီဒီယာတွေမှာဘယ်လိုက်မှုတွေရှိနေတယ်။ပြည်ရင်းမီဒီယာတွေကလည်းနိုင်ငံပုံရိပ်မြင့်နေရင်မှတာဝန်မကျေဘူးလို့ခံစားသုံးသပ်ထားကြဖို့ရပါတယ်။ဒီနေရာမှာပြောစရာနှစ်ချက်ရှိပါတယ်။ပထမတစ်ချက်ကတော့နိုင်ငံချစ်စိတ်နဲ့အမျိုးသားရေးစိတ်ဆိုတဲ့စကားလုံးဖြစ်ပါတယ်။အဲ့ဒီထဲကမှအမျိုးသားရေးစိတ်ဆိုတာဘာသာပြန်ဆိုင်ဆရာထက်မြက်ရဲ့ပြောစကားဖြစ်နေတော့ဒီနေရာမှာအကျယ်မဆွေးနွေးပြလို့တော့ပါဘူး။ဝန်ကြီးဥဖွဲ့မြင့်ရဲ့ နိုင်ငံချစ်စိတ်အကြောင်းပဲရှင်းပြချင်ပါတယ
်တကယ်တော့နိုင်ငံသားတယောက်အနေနဲ့နိုင်ငံချစ်စိတ်ရှိရမယ်ဆိုတဲ့စကားဟာအထူးတလည်ပြောရမယ့်စကားထဲမှာမပါပါဘူးစစ်ဘူးနိုင်ငံရေးသမားလွှတ်တော်အမတ်နိုင်ငံဝန်ထမ်းဂျာနယ်လစ်ကုန်သည်ဘသူဖြစ်ဖြစ်အားလုံးနိုင်ငံသားတွေဖြစ်နေတဲ့အတွက်နိုင်ငံချစ်စိတ်ရှိရမယ်ဆိုတာအမှန်တရားတစ်ခုပါဒီနေရာမှာဘလို့အပြုမူမျိုးဟာနိုင်ငံချစ်စိတ်ရှိတဲ့အပြုမူလို့ရဖြစ်တယ်ဆိုတာစမ်းစစ်ကြည့်ဖို့လိုပါတယ်ကိုယ်နိုင်ငံကိုကမ္ဘာအလဲမှာတင့်တင့်တဲဖြစ်အောင်မြန်မာနိုင်ငံဟာနိုင်ငံတကာအလဲမှာဖွံ့ဖြိုးတိုးတက်ပြီးချမ်းသာတဲ့နိုင်ငံဖြစ်အောင်မြန်မာလူမျိုးတွေဆိုတာပညာတတ်ယဉ်ကျေးမှုဖြင့်လူအခွင့်အရေးကိုလေးစားနိုင်တာအခြားဘသူတွေအပေါ်ကိုမဆိုမျှမျှတတဆက်ဆံအနိုင်ကျင့်မှုမတရားမှုတွေကိုဆိုလဲရဲရဲဝုန်းဝုန်းတုံ့ပြန်တိုက်ခိုက်အနိုင်ယူဆိုတာမျိုးစူးစမ်းလုပ်ကိုင်တဲ့လုပ်ရမျိုးဟာနိုင်ငံတကာကလေးစားတဲ့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရမျိုးလို့သတ်မှတ်နိုင်ပါလိမ့်မယ်ငါတို့ဟာနိုင်ငံချစ်စိတ်ရှိတယ်မျိုးချစ်စိတ်ရှိတယ်ဆိုတာစကလုံးတသက်ကြွေးကြော်ပြီးကိုလူမျိုးအချင်းချင်းဖိနှိပ်ကိုတိုင်းရင်းသားအချင်းချင်းဖိနှိပ်ကိုနိုင်ငံနဲ့နေသူတွေကိုခွဲခြားဖိနှိပ်ပြီးကမ္ဘာအလယ်မှာအဆက်တကွဲအကျိုးနည်းဖြစ်အောင်လုပ်နေတာတွေတိုင်းပြည်ကိုစင်းရဲမွဲပြာကြစေပြီးကိုတိုင်းသူပြည်သားတွေကိုပညာမဲ့စင်းရဲမွဲတည်လူအစဉ်တန်းနေအောင်လုပ်နေတာမျိုးကိုတော့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရလို့ခေါ်နိုင်မှာမဟုတ်ပါဘူး။နောက်တစ်ချက်ကတော့သတင်းမီဒီယာသမားဂျာနယ်လစ်တွေရဲ့တာဝန်ပါ။တကယ်တမ်းပြောရရင်ဂျာနယ်လစ်တွေဆိုတာနိုင်ငံကိုတိဆောက်ဖန်တီးပုံဖော်နေတဲ့သူတွေမဟုတ်တဲ့အတွက်နိုင်ငံပုံရိပ်ကောင်းအောင်ဒါမှမဟုတ်ဆိုးအောင်ဘာမှတက်နိုင်တဲ့သူတွေမဟုတ်ပါဘူး။နိုင်ငံပုံရိပ်ကောင်းအောင်ဆိုးအောင်လုပ်နိုင်သူတွေဟာမြန်မာနိုင်ငံမှာအစိုးရတက်မတော်ဌာနဆိုင်ရာဝန်ထမ်းတွေကအဓိကဖြစ်ကြပါတယ်။သူတို့တွေပုံဖော်တဲ့နောက်ကြံကုံတဲ့ပွဲစားတိုင်းသူတည်သားတွေကလိုက်ပါကြရတာပါ
။နောက်တစ်ခုအစိုးရဘက်ကနားလည်ဖို့လိုတာကဂျာနယ်လစ်တွေရဲ့လူအဖွဲ့အစည်းအတွင်းမှားယွင်းနေတာတွေဖောက်ပြန်နေတာတွေဆိုးရွားနေတာတွေကိုဖော်ထုတ်ရတဲ့တာဝန်ပါအမေရိကန်ပြည်ထောင်စုမှာတစ်ချိန်ကဂျာနယ်လစ်တွေကဗီယက်နမ်စစ်ပွဲကိုဆန့်ကျင်ခဲ့ကြတာဝါတာဂိတ်အရှုပ်တော်ပုံကိုဖော်ထုတ်ပြီးသမ္မတနစ်ဆင်ကိုပြုတ်ကျအောင်အထိလုပ်ခဲ့ကြတာဟာနိုင်ငံပုံရိပ်ကျဆင်းအောင်လုပ်ခဲ့ချတာမျိုးမဟုတ်ဘဲနိုင်ငံကိုပိုကောင်းပုံနဲ့လမ်းကြောင်းစီသွားဖို့နိုင်ငံချစ်စိတ်နဲ့လုပ်ခဲ့ကြတာမျိုးတွေပါအလားတူမြန်မာနိုင်ငံတွင်းမှာရှိနေတဲ့မတရားမှုတွေဖိနှိပ်မှုတွေအာဂရီလိုက်စားမှုတွေမမှန်ကန်မှုတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားနေတာကလည်းနိုင်ငံပုံရိပ်ကျဆင်းဖို့လုပ်နေတာမျိုးမဟုတ်ပဲနိုင်ငံကိုကောင်းတဲ့ဘက်ရောက်အောင်နိုင်ငံချစ်စိတ်နဲ့မြင့်တင်နေတဲ့လုပ်ရည်တွေအဖြစ်နားလည်အသိမှတ်ပြုဖို့လိုပါတယ်ဒီလိုမှမဟုတ်ပဲနိုင်ငံပုံရိပ်ကျဆင်းအောင်တကယ်ပြုမှုနေသူတွေကိုထောက်ပြပြောဆိုဝေဖန်ဖို့မဟုတ်ရဲပဲဂျာနယ်လစ်တွေကိုပဲနိုင်ငံချစ်စိတ်နဲ့နိုင်ငံပုံရိပ်ကောင်းအောင်လုပ်ကြပါလို့ပြောနေတာမျိုးကတော့လွဲမားနေပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့နှစ်တကူလက်ဆောင်တက်ကြွေတွေကိုမှာယူလို့ရနိုင်တဲ့အကြောင်းအသိပေးပါရစေရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့အရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါပြီ။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုရဲလိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင်famis@voanews.com ကို2019 VOA ပြည်ကြင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်အခုဆက်လက်ပြီးတော့ထူးခြားစံပြကပသတင်းများအစီအစဉ်ကိုမဆုမုန်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင
်အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းမှာရှိတဲ့မိန်းပြည်နယ်ကနှင်းထုံးနေတဲ့တောင်တန်းတွေမှာစန်တာဝစ်ဆုံနေနဲ့စကိတ်စီးကြပါတယ်။19ချိန်မြောက်အဖြစ်နှစ်ဆင့်ကျင်းပတဲ့ဒီပွဲကိုမြူရီမြို့လေးမှာကျင်းပတာဖြစ်ပြီးအယောက်300လောက်ပါဝင်ဆင်နွှဲခဲ့ပါတယ်။ဒီနေ့ပွဲတော်ကျင်းပစဉ်မှာမိုးအနှဲငယ်ရွာခဲ့ပေမဲ့လည်းပါဝင်တဲ့သူအများဆုံးဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။စကိတ်စီးမဲ့စန်တာတွေဟာဝစ်ဆုံပြေးဝေးရမှာဖြစ်တယ်လို့မုတ်ဆိတ်ဖြူအုတ်ထုပ်အနီနဲ့အနီရဝစ်ဆုံကိုဝေးရမှာပါ။အနည်းဆုံးဒေါ်လာ20ကိုလည်းပါဝင်တဲ့အနီနဲ့လှူဒါန်းရမှာဖြစ်ပြီးတော့ဒီအလူငွေဟာဒေတာပညာရေးနဲ့ဖျော်ဖြေရေးအစီအစဉ်တွေအတွက်အသုံးပြုမှာဖြစ်ပါတယ်။
ခရစ်မတ်ရာသီဟာအားလည်းရောက်လာတော့မယ့်အချိန်ခါလေးဖြစ်တဲ့အတွက်အခုလိုစင်တာတွေအများကြီးတွေ့ရတာဟာစိတ်အားတက်စရာပါလို့ဒီပွဲကိုစီစဉ်သူတူကပြောပါရယ်။ပါဝင်တဲ့သူတွေကလည်းဝမ်းမြောက်ဝမ်းသာနဲ့နှင်းလျှော်စီပါဝင်ခဲ့ကြပါတယ်ရှင်။
ဗီတိုးရီယာရဲ့အယ်ဘတ်ပြတိုင်မှာတကယ်စားလို့ရတဲ့ဂျင်ဂျာဘရက်ကွကီးတွေကိုသုံးပြီးခရစ်မတ်မြို့တော်ကြီးတစ်ခုကိုဖန်တီးလိုက်ပါတယ်။တကြားတွေအမွှေးကြိုင်တွေသုံးပြီးမြို့ပြတည်ဆောက်ရေးဟာပျော်ရွှင်စရာကောင်းပြီးအရသာရှိရဲဆိုတဲ့အကြောင်းပြခြင်းတဲ့ရည်ရွယ်ချက်လည်းပါဝင်ပါတယ်။နှင်းစင်ခင်းချင်းပြသတဲ့ဒီပွဲဟာဒီဇင်ဘာလ၈ရက်နေ့ကစပြီးတော့ဇန်နဝါရီလ၆ရက်နေ
ည်းဖြစ်ပါတယ်။အစာဦး60ကျော်ကိုမီးဖုတ်တိဆောက်ထားတာဖြစ်ပြီးတော့ကောင်းကင်ကျိုးနဲ့ဆက်သွယ်ထားတဲ့ကေဘယ်ကားတွေကိုလည်းကက်စီနဲ့အရေးတမျိုးနဲ့တွယ်တန်းပြုလုပ်ထားပါတယ်။စပိန်လမ်းတွေလူလမ်းလျှောက်ဖို့ပလက်ဖောင်းတွေကိုလည်းတကြားနဲ့ဆောက်လုပ်ထားတာပါ။အင်ဂျီယာမဲတွေအတွက်အစာဦးတွေကိုလည်းထည့်သွင်းဖန်တီးထားပြီးဟော်လန်ဟာဗေးဘီတုကာအဖွဲ့ကဒီဇိုင်းဖန်တီးထားတာပါ။ဒီအစာဦးကိုဗြိတိန်ပရဟိတအဖွဲ့ Shelter from the Strong အဖွဲ့အတွက်ပုံစံငယ်ထုတ်ပေးထားတာဖြစ်ပါတယ်။ပြသထားတဲ့ Gingerbread အစာဦးတွေထဲမှာဆက်ယုံနဲ့တိဆောက်ထားတဲ့ဇယက်တစ်ခုလည်းပါဝင်ကြောင်းဒီပွဲကိုစီစဉ်သူတဦးကပြောပါတယ်ခင်ဗျာ။
ဒီနေ့နိုင်ငံလီဗာပူးမြို့မှာတော့ခရစ်စမတ်ရာသီအမီစင်တာဖိုးဖိုးကြီးလိုဝတ်ဆင်ပြီးတော့လူထောင်ပေါင်းများစွာအပြေးတိုင်ခဲ့ကြပါတယ်။စင်တာဝတ်ဆုံပြေးဝတ်ဆင်ထားတဲ့အပြေးသမားတွေလမ်းလျှောက်သူတွေဟာလီဗာပူးမြို့ကနေဒါလမ်းမကြီးတစ်လျှောက်5ကီလိုမီတာအကွာအဝေးကိုပြေးခဲ့ကြတာပါ။ပါဝင်သူပေါင်း1500လောက်ရှိခဲ့တယ်လို့ဒေတာတွေသတင်းမီဒီယာတွေမှာဖော်ပြပါတယ်။အခုလိုအပြေးပွဲမှာပါဝင်မှုအတွက်ပြည်ထောင်ပေါင်း20ကျော်လှူဒန်းရတာပါ။အဲ့ဒီအတွက်စင်တာဝတ်ဆုံကိုလည်းရရှိမှာပါ။စင်တာဒက်စ်အပြေးပြိုင်ပွဲတွေကိုဗြိတိန်နိုင်ငံတဝန်းမှာကျင်းပတာဖြစ်ပြီးဒီပွဲမှာရရှိတဲ့ငွေတွေကိုပရဟိတအဖွဲ့တွေအတွက်လှူဒန်းတာဖြစ်ပါတယ်ရှင
်။ဆက်စပ်ကကျမတို့ VOA Burmese News ရဲ့ Facebook မှာတိုက်ရိုက်ထုတ်လွှင့်ချက်မှာစပိုင်းဆိုင်ရာချွေးမှုရှိခဲ့တဲ့အတွက်သောရရှင်ဒီအားလုံးကိုအနုညွတ်တောင်းပန်ပါတယ်ရှင်။အခုတော့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်လို့ရပါပြီရှင်။တရင်အချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။ပြည်နယ်ကနေပညာကော်မတီအကြီးအကဲကိုလိန်လယ်မှုနဲ့ကနေဒါနိုင်ငံမှာဖမ်းဆီးလိုက်ပြီးအမေရိကန်နိုင်ငံကိုပို့ပေးဖို့အစိုးရရဲ့တောင်းဆိုချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးကိုတရုတ်အစိုးရကတင်းငွေလုံးနဲ့မှာဆင့်ခေါ်တတိပြလိုက်ပါတယ်။တရုတ်နိုင်ငံကနေပညာဆိုင်ရာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗန္နာယေးမှုလည်းဖြစ်ကုမ္ပဏီကိုတည်ထောင်သွေးတဲ့သမီးလည်းဖြစ်သူမန်းဝမ်ဇူးကိုဖမ်းဆီးမှုဟာအမတားမားရုံနဲ့လောက်ရဖြစ်ကြောင်းအီရန်နဲ့ကုန်သွယ်မှုမပြုဘဲပြည်ပြင်ထားတဲ့အမေရိကန်ရဲ့ဥပဒေကိုချိုးဖောက်မှုနဲ့အခုလိုဖမ်းဆီးပြီးအမေရိကန်ကိုပြည်နယ်နံပေးခိုင်းထားတဲ့အစီအစဉ်ကိုပယ်ဖျက်ဖို့တောင်းဆိုကြောင်းတရုတ်အစိုးရကပြောပါတယ်။ပြင်သစ်နိုင်ငံတဝန်ဆန္ဒပြမှုတွေသတင်းလေးပတ်ထဲဝင်လာပြီးအကြမ်းဖက်မှုတွေရှိလာခြင်းဆန္ဒပြသူ4000ဆန္ဒပြသူတွေကိုထောင်ထဲချဖမ်းဆီးထားကြမှာပဲပြင်သစ်သမ္မတအမန်နွယ်မက်ခရွန်ကဒီကနေ့တင်းတင်းလာနေမှာတမ်းပြေကိုမိန့်ခွန်းပြောကြားဖို့ရှိနေပါတယ်မြန်မာသမ္မတကဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌဟောင်းနဲ့လက်ရှိအဖွဲ့ဝင်ဖြစ်သူတာမတ်ကြီးရိုစာရီယိုမနာလိုရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်လူသားချင်းစာနာထောက်ထားမှုကိစ္စရပ်များဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကဲဆဲညီနန်းရေးမှူးဟောင်းကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမတ်ကြီးကင်ဇိုအိုရှိမာတို့ဟာဒီဇင်ဘာလ9ရက်တင်းငွေတွေကမြန်မာနိုင်ငံကိုရောက်ရှိလာကြပြီဖြစ်ကြောင်းမြန်မာအစိုးရပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မလေးရှားနိုင်ငံပြည်နယ်ကျွန်းမှာလူကုန်ကူးသူတွေလို့ယူဆရတဲ့အသက်35နှစ်နဲ့45နှစ်ကြားမြန်မာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးပါဝင်တဲ့အဖွဲ့ကိုမလေးရှားရဲတပ်ဖွဲ့ကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့နေ့ကခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.